သာသာတက်ကြွေ1380ခုနှစ်သတင်းပြတာပြီးကျော်လေးနေညာရန်ကုန်တိုင်းချင်းမြိုင်တိုင်းကျွတ်နယ်ချောင်းကြီးတိုက်အတွင်တိထားပူဇော်အပ်သောမဟာတစ္စမုနိဘုရားရုပ်ဘွားတော်မြတ်ကြီးဘုရားကုသနီယအပွဲတော်အထူးတရားပွဲဝင်ဆင်ကျင်ပပြုလုပ်အပ်သည့်ဓမ္မသဘေအခမ်းအနား၌ဟောကြားအပ်တော်ဓမ္မအသည့်ဖြင့်အကျိုးရှိရှိနေမည်တရားဒေသနာတော်ဒီကနေ့ညဓမ္မသဘေအခမ်းအနားကိုရွှေဘုံတော်သခင်ရှင်တော်မြတ်ဗျာ၏မဟာကရုဏာကောင်အာယုပြုပါတည်ကျူဖက်စွာအတော်ဝန္ဒနာပနာမအာသီလဂါထာကိုရွတ်ဆူပူဇော်ခြင်းဖြင့်စတင်ရရအောင်ယောကပ္ပခောတိဟိပိယပမေယံကာလံကရုဏောတိတုကရာနိခေရံကတောလောကဟိတာယနာတောနမောမဟာကရုဏိကသတ္တာယောနာအတော်ဝိနည်းများစွာတတ္တဝါဤချမ်းသာစေပါလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဗျာသည်ကပ္ပဂောတိဟိပိကရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေအတွက်တိုင်းတာဖော်ပြခြင်းကမစွမ်းလည်ပါသောကာလလေးအတင်ချင်းသိမ့်နေကဘာရှိကြလောကာလပတ်လုံးလောကဣဒယတတလောကဤအကျိုးစီးပွားအလို့ကအတိဒုက္ခရာနိဥ္စာအတချင်းနဲ့အင်သာမေတ္တာကြီးမှသမိတာနှင့်တထာဇနီဆွန်ရင်းကြီးဟုစေတိထဝေ90အစုအလုံးခဲ့ရတော်မူလို့ကရဏတော်ဖေယျပြုရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရလည်းချင်းမြေလုံးအသက်ဆုံးနေရဲ့နှလုံးစိတ်ဝမ်းကိုရောဤကမန်းရင်တို့ကတော်ဘဝတန်ခံချိန်ခံများစွာရောက်တော်မူခဲ့ရအရာလေးသည်မဟာကရုဏီကံတော်တတဝါများရေဝေသားကဲ့သို့တနာချိခင်မဟာကရုဏာအရှင်ဖြစ်တော်မူသောတသနာတသဝိနည်းအားများစွာတတဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထွေရှင်တော်မြတ်ဗျာအားနမောယုတိပြောင်းပြောင်းပန်ကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသိဖြစ်ပါစေတည်းဓမ္မအတိဖြင့်အကျိုးရှိအောင်နေကြီးလို့လူဘွားရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမိမိတို့ဘဝမှာနေထိုင်တဲ့အခါအကျိုးရှိအောင်နေတတ်ဖို့အမတ္တမအရေးကြီးပါတယ်အကျိုးဆိုတာဒိဋ္ဌာဓမ္မိကအထမြတ်မောဘုရားမှာရတဲ့အကျိုးကတစ်မျိုးတံပရာဟိကထလို့ခေါ်တဲ့တမလွန်ဘုရားမှာရတဲ့အကျိုးလို့စာပေကျမ်းကများမှာဒီလိုအကျိုးနှစ်မျိုးကိုသတ်မှတ်ပြထားတာရှိတယ်အဲ့ဒီမဲ့မြတ်မောဘုရားမှာရရှိနိုင်တဲ့အကျိုးဆိုတာဒီဘဝမှာရှိတဲ့ဥစ္စာရတာလည်းအကျိုးတစ်မျိုးပဲ။ယာဓုကုန်သိဌာနန္တရရတာလည်းအကျိုးတစ်မျိုးပဲ။ထူးခြားတဲ့ဂုံအညီတွေးတွေရတာလည်းတစ်မျိုးပဲ။စီပေါင်းဥစ္စာရတာလည်းပဲတစ်မျိုးပဲ။ချမ်းချမ်းသာသာနေဖို့အခွင့်အရေးတွေရလာတာလည်းပဲဒီဘဝရဲ့အကျိုးလို့ဒီလိုပြောရအောင်။တမလွန်ဘဝအကျိုးဆိုတာကြတော့လူတိုင်းလူတိုင်းဟာဒီဘဝမှာဆုံးသတ်ကြမှာမဟုတ်သေးလို့ရှင်။နောင်တမလွန်ဘဝဆိုတာရှိနေသေး။ရှိနေသေးသည့်အတွက်ကြောင့်ဒီဘဝအရေးတည်းမစဉ်းစားပဲနဲ့နောင်ဘဝအရေးကိုလည်းပဲစဉ်းစားရမယ်တဲ့။နောင်ဘဝအရေးအတွက်လည်းရှိတဲ့ရှိတတ်တဲ့အကြောင်းတရားများရ ရှိအောင်လုံးမကောင်းတဲ့အကြောင်းတရားတွေမိမိတဏ္ဍာမှာရှိမှနောက်ဘဝမှာကောင်းကျိုးချမ်းသာရနိုင်လေလို့ဒိဋ္ဌတံမိကအထမြေမောဘဝမှာရမယ်အကျိုးတံပရာဟိကထလို့ခေါ်တဲ့တမနဘဝမှာနောက်ဘဝမှာရနိုင်တဲ့အကျိုးတဲ့အဲ့ဒီအကျိုးနှမျိုးလုံးရရှိအောင်ဓမ္မအတိနဲ့နေဖို့လိုတယ်လို့အဲ့လိုဓမ္မအတိနဲ့ဓမ္မအတိဆိုတာဒီနေရာမှာဓမ္မဆိုတာအမှန်အမှားကိုဖွဲခြားသိနိုင်အောင်ဟောပြောထားတဲ့ဘုရားမြတ်စွာရဲ့ဆုံးမသွန်သင်ချက်ကိုလည်းဓမ္မလို့ခေါ်လို့ရတယ်။ကောင်းဆုံးနှမျိုးကိုပိတတ်တဲ့သဘာဝတရားတွေရဲ့အကျိုးအကြောင်းအဆိုးအကောင်းကိုသိရလဲဓမ္မကိုသိတယ်လို့ဒီလိုပြောရမယ်။အေးဓမ္မအတိနဲ့ဘဝမှာအကျိုးရှိရှိနေဖို့ဘာဖြစ်လို့ရောလို့ဆိုလို့ရှိရင်လောကမှာဘဝတစ်ခုရလာတဲ့အခါမှာနေပုံထိုင်ပုံကအမျိုးမျိုးရှိတယ်ကော။အကျိုးရှိတဲ့နေနည်းရှိတယ်လို့မိမိတဏ္ဍာမအကျိုးမဲ့စေတတ်တဲ့နေနည်းရှိတယ်။အကျိုးချို့သောနေနည်းကပစ္စုပ္ပန်ဘဝမှာတော့ကောင်းပါရဲ့တမလုံးဘဝမှာမကောင်းတဲ့နေနည်းမျိုးလည်းရှိတယ်။ပစ္စုပ္ပန်တန္တရာနှစ်ဖြာလုံးအကျိုးရှိမဲ့နေပုံနေနည်းမျိုးကိုဘုရားမြတ်စွာကဆုံးမဩဝါဒပေးပါတယ်။အဲ့ဒီလိုနေတတ်ဖို့လို့ဆိုတာလူတွေမှာမျက်စိနှလုံးရှိရတယ်လို့အသိဉာဏ်ကလည်းပဲနှမျိုးရှိဖို့လိုအပ်တယ်တဲ့ဘုရားမြတ်စွာကအန္တသုတ်တံမှာဒိသက်ခုမျက်စိနှလုံးရှိတဲ့ပုဂ္ဂိုလ်အကောင်းဆုံးပုဂ္ဂိုလ်လို့ဒီလိုဟောထားတာရှိတယ်မျက်စိနှလုံးဆိုတာလူတိုင်းလူတိုင်းမှာမျက်စိဟာတစ်လုံးနဲ့မဟုတ်ဘူးနှလုံးရှိကြတယ်အသိဉာဏ်ကလည်းပဲတို့တူနှလုံးရှိရနှလုံးရှိတယ်ဆိုတာနှစ်ဖက်မြင်ရမယ်လို့တစ်ဖက်သားမမြင်ရဘူးလို့ဒီလိုဆိုလို့အဲ့တော့နှစ်ဖက်ဆိုတာမြတ်စွာဘုရားကရှင်းပြတယ်လူလောကလူရည်လို့ဖြစ်လာတဲ့အခါမှာမရသေးတဲ့စီးစိမ်ဥစ္စာတွေကိုရဖို့ရလာတဲ့စီးစိမ်ဥစ္စာတွေတည်မြဲဖို့တည်မြဲပြီးသားစီးစိမ်ဥစ္စာတွေတိုးတက်ဖို့သိမြင်တတ်တဲ့အသိဉာဏ်ဆိုတဲ့မျက်စိတစ်လုံးနဲ့ရှိဖို့လိုတယ်။ဒါဒီဘဝကောင်းကျိုးအတွက်နောက်ဘဝကောင်းကျိုးအတွက်ကုသိုလ်အကုသိုလ်အပြစ်ရှိတယ်အပြစ်မရှိဘူးဓမ္မရေးရာနဲ့ပတ်သက်တဲ့သိတဲ့ပညာမျက်စိမျိုးကလည်းပဲနောက်ထပ်လိုအပ်တယ်။ဘာဖြစ်လို့လို့ဆိုတစ်ခုနဲ့တစ်ခုထိမ့်ညှိပြီးတော့ပေးရမယ်။လောကအကျိုးကြီးကျိုးစားမယ်ဆိုလို့ရှိရင်တဏှာအကျိုးကလစ်လက်သွားရတယ်။ဒါကြောင့်မို့လောကအကျိုးတဏှာအကျိုးနှမျိုးလုံးကိုမြင်နိုင်တဲ့အသည့်နှမျိုးနဲ့ထိန်းကွက်ပေးရမယ်လို့ဒီလိုဆုံးလို့လား။အဲ့တော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လူတွေမှာစီးပွားဥစ္စာတိုးတက်လာတော့လေကိုချင်းတရားဆိုးရုပ်ပြပြသွားလို့ရှိရင်ကောင်းကျိုးချမ်းသာတွေဟာဒီဒီဆိုးရုပ်သွားနိုင်တယ်ဒါကြောင့်မို့စီးပွားရေးဘက်ကလည်းတိုးတက်အောင်လုပ်ရမယ်ကုချင်းတရားဘက်ကလည်းတိုးတက်အောင်လုပ်ရမယ်ဒီလိုဆုံးလို့လားနော်ကုချင်းတရားလည်းတိုးတက်ရမယ်စီးပွားလည်းတိုးတက်ရမယ်နှမျိုးနှစာတိုးတက်ကြီးပွားအောင်ကျန်ဆောင်သိမြင်တဲ့အသိပညာမျိုးကိုဒီနေရာမှာမျက်စိနှလုံးလို့ဒီလိုခေါ်တာစီးပွားရေးမျက်စိရှိရမယ်ပညာရေးဓမ္မရေးရမျက်စိလည်းရှိရမယ်ဓမ္မရေးရမျက်စိဖြင့်တိုးတက်လာတဲ့စီးပွားရေးရဲ့စီးပွားရေးတိုးတက်မှုကိုအကြောင်းပြုပြီးတော့အကျင့်စာရိတ္တမပြည့်ပြားအောင်ထိတ်ကွက်ပြီးတော့ပြီးတယ်ဖြစ်လို့ဆုံးလို့ကဲကောင်းပြီစီးပွားရေးမျက်စိတော့ရှိပါရဲ့ဓမ္မရေးရမျက်စိမရှိဘူးဆိုရင်ဘာဖြစ်တတ်တယ်လဲလို့ဆိုလို့ရှိရင်အေးစီးပွားရရင်ပြီးရောဘာမဆိုလုံးမယ်ဆိုတဲ့အတွေးခေါ်တွေဝင်လာတတ်တယ်တစ်ဖက်ကထိန်းထားရမယ်အဲ့ဒီလိုအချင်းချင်းမရှိဘူးဆိုလို့ရှိရင်ကိုချင်းတရားပြက်ပြားပြီးတော့စီးပွားရှာတတ်တယ်။က ခုချင်းတရားပြတ်သွားပြီးတော့ရလာတဲ့စီးပွားဥစ္စာမှာတည်ငြိမ်မှုနဲ့တည်ရဲမှုမရှိဘူးတဲ့ကြည့်လေလောကမှာလည်းပဲစီးပွားဥစ္စာတွေတချို့တိုးတက်လာတယ်သို့တော့အချင်းစာရိတ္တဘက်ကယိုရင်းသွားသည့်အတွက်ကြောင့်ရလာတော့စီးစေဥစ္စာဟာလည်းပဲပျက်စီးဆုံးရှုံးသွားတတ်တယ်ခုချင်းတရားပြတ်သွားလို့ရှိရင်စီးစေဥစ္စာလည်းမတည်ငြိမ်နိုင်ဘူးဒါကြောင့် economic progress နဲ့spiritual progress လို့ခေါ်တော့ဒီနှစ်ခုဟာထိမ့်ညှိပြီးတော့ထားရမယ်ဒီနှစ်ခုထိမ့်ညှိထားလို့ရှင်စီးပွားတုတ်တက်မှုလည်းခိုင်မြဲတယ်တစ်ဖက်ကလည်းပဲကိုချင်းတရားလည်းပဲခိုင်မြဲတယ်စီးပွားနဲ့ကိုချင်းတရားကိုထိမ့်နေကိုချင်းတရားနဲ့စီးပွားကိုပြန်ထိမ့်နေဒီလိုနှစ်ဖက်တက်တန်ရှုမြင်တတ်တဲ့ပညာမျက်စိရှိရမယ်လို့မြတ်စွာဘုရားကအဲ့ဒီတုတ်တာမှာဟောတယ်ဘာဖြစ်လို့လို့ဆိုတော့တဏှာထဲမှာနေတဲ့အခါမှာလည်းပဲချမ်းသာဒုက္ခရဖို့ဆိုတာကောင်းတဲ့အကြောင်းတွေဆောင်ရွက်နိုင်မှရတာပေါ့ဒါပြင်ကောင်းပြီဘဝမှာအကျိုးရှိရှိနေဖို့ဆိုလို့ရှိရင်ပါစဉ်းစားရမလဲမိမိကိုယ်ကိုမိမိအမြဲတမ်းသင်္ကြန်ရမယ့်အချက်ကကထံဘူတ္တနေရတ္တိဓိဝဝိတိဝတံတိဘယ်လိုနည်းနဲ့နေရည်ရဲ့ငါအဖို့ကုန်းနေတယ်လေဆိုတာလူတိုင်းလူတိုင်းတွေ့တယ်။ငါတဏိတာတဏိတာချိန်ကုန်သွားတယ်။လူဘဝလူတိုင်းလူတိုင်းဟာရနေတာမဟုတ်ဘူး။လူဘဝရလာတဲ့နေရာလေးတရေပြီးတရေတရေပြီးတရေအချိန်တွေကဖြတ်ကျော်လာခဲ့တာ။အေးဖြတ်ကျော်လာခဲ့တာ။တဏိသားကနေပြီး10နှစ်သား10နှစ်သားကနေအနည်း20အနည်း20ကနေ30 40 50ဒီလိုဖြတ်လာခဲ့အဲ့ဒီဖြတ်လာခဲ့တဲ့ဖြတ်တမ်းလာခဲ့တဲ့မြစ်တွေဖြတ်တမ်းလာခဲ့တဲ့လတွေဖြတ်တမ်းလာခဲ့တဲ့ရက်တွေဖြတ်တမ်းလာခဲ့တဲ့နာရီတွေမှာဘယ်ပုံပဲနည်းကအချိန်ကုန်ခဲ့တယ်လေတောင်ပြန်စဉ်းစားရမှာဘုရားမြတ်စွာကကထံဘုဒ္ဓတာဘလို့နည်းဘလို့အချိန်နေနဲ့ရတ္တိဓိဝနေ့တွေညတွေဟာဝါရက်တွေဟာဝိတိဝတ္တိအမှာကုံလုံးခဲ့တယ်ဆိုတာစဉ်းစားပါစဉ်းစားလိုက်ရင်အဖြေဆိုတာထွက်လာတတ်တယ်ဟောအကျိုးရှိရှိအချိန်ကုန်နေတာလားအကျိုးမဲ့အချိန်ကုန်နေတာလားလောကရဲ့စီးပွားရေးတွေအတွက်အချိန်ကုန်နေတာလားဓမ္မရေးရတဲ့အချိန်ကုန်တာလားဆိုတော့ဟိုအချိန်ကိုဇရာညှိပြီးတော့ကြည့်လိုက်လို့ရှိရင်အချိန်ကုန်ပဲပုံပဲနည်းအသုံးချနေတယ်ဆိုတာအဖြေတွေ့လာမှာပဲအဲ့ဒီအဖြေတွေးလာတဲ့အခါမှာခဏကလို့လောကအကျိုးတဏှာအကျိုးဒီဘဝအကျိုးနောက်ဘဝအကျိုးဒီအကျိုးနှစ်မျိုးလုံးအကျိုးရှိရှိကုန်ဘဝအရေးကြီးတယ်လို့ပြောလို့ဆိုတယ်ပစ္စုပန်အကျိုးတစ်ခုတည်းတင်လုံးမှန်းပြီးတော့နေလို့ရှိရင်တဏှာအကျိုးကလိမ့်ဟင်းသွားတာတည်းတော့မကောင်းတဲ့ဘဝရောက်သွားလို့ရှိရင်ဒီဘဝချမ်းသာတော့လဲနောက်ဘဝမှာနေတာဆုံးရှုံးသွားနိုင်တယ်ဒါကြောင့်ဟိုနှစ်ဖက်စလုံးညှိပြီးတော့ကိုယ့်ကိုယ်ကိုအမြင်နှမျိုးနဲ့ချိန်ပြီးတော့နေရည်တွေကိုကုံဆုံးစေရမယ်။ဒါနေပုံနေပြီးတစ်ခုပဲ။အဲတော့လောကမှာလူတွေနေကြတယ်ကုသိုလ်ရအောင်နေပြီးဘယ်လိုနေမလဲဆိုတော့ပြုပြင်ပေးဖို့လိုအပ်တယ်ပထမနံပါတ်၁ကကုသိုလ်ရအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာအကျိုးဆိုတာကောင်းကျိုးချမ်းသာတွေရဖို့အတွက်လိုအပ်တယ်အဲ့တော့ကောင်းချမ်းချမ်းသာတွေရဖို့အတွက်အချက်၄ချက်အချက်၄ချက်နဲ့ကိုယ့်ရဲ့စိတ်ဆွမ်းအားတွေကိုလေ့ကျင့်ပေးရမယ်အချက်၁ကဘာလို့ဆိုလို့ရှိရင်ငါစိတ်ထဲမှာငါတန်တန်မှာဒီဘဝရလာတဲ့ချိန်မှာကုသိုလ်စိတ်များများဖြစ်စေရမယ်ဆိုချက်မဖြစ်လို့ကုသိုလ်စိတ်များများဖြစ်ရမလို့ဆိုကုသိုလ်ဆိုတာအစိုးတရားတွေကိုဖယ်ရှားပြီးကောင်းကျိုးတရားတွေကိုပေါ်ဆောင်ပေးနိုင်တဲ့သဘောဒါကြောင့်မလို့ကုသလကုသိုလ်ကုဆိုတာအစိုးတရားတွေကိုတလဖယ်ရှားပြနိုင်တဲ့စွမ်းအားရှိတဲ့သဘောဝတရားမျိုးအဲ့ဒီသဘောဝစွမ်းအားတွေဆိုတာဘာတွေပြောတာလို့ဆိုရင်အလောဘတို့အရောဒတို့အမောဟအလောဘဆိုရင် ကိုယ့်ရဲ့ပစ္စည်းကိုလောကမှာလူတွေဟာတယောက်တည်းနေတာမဟုတ်တဲ့အတွက်ကြောင့်ကိုယ့်ရဲ့ပစ္စည်းကိုအများနဲ့မျှဝေခံစားနိုင်ဖို့ပစ္စည်းကိုယ်ပစ္စည်းကိုဘလောက်ပဲများများစုပ်ကိုင်ထားတာမျိုးမဖြစ်ဘဲနဲ့အများနဲ့မျှဝေခံစားနိုင်တော့အောင်စွတ်လွတ်နိုင်တဲ့သဘောတစ်ခုနော်အဒေါသဆိုတာအများရဲ့အကျိုးကိုလိုလားတဲ့မေတ္တာအမောဟဆိုတာဘာလို့တင့်တယ်လဲလုံးတင့်သလားမလုံးတင့်ဘူးလားသိတဲ့အသိပညာမျိုးဩအဲ့ဒီသဘောကတရားတွေဟာအစိုးတရားတွေကိုဖယ်ရှားနိုင်တာဖြစ်လို့ကုသိုလ်လို့ခေါ်တယ်အဲ့ဒီကုသိုလ်တရားတွေကုသဏ္ဍမှာဖြစ်အောင်လုပ်ရမယ်သတ္တဏ္ဍမှာဖြစ်စေရမယ်တတတရားတွေဖြစ်စေရမယ်သီလတရားတွေဖြစ်စေရမယ်တမာတိစွမ်းအားတွေဖြစ်စေရမယ်အကောင်းဆုံးအကြောင်းကျိုးကိုခွဲခြားသိနိုင်တဲ့အသိပညာစွမ်းအားတွေကိုယ်တဏ္ဍမှာရင့်တန်ထွားချိုင်းစေရမယ်လို့စိတ်ထဲမှာဆုံးဆုံးဖြတ်ဖြတ်တဲ့အဋ္ဌဌာန်ချက်တစ်ခုလုပ်ရအောင်ဒါကိုစာပေကနိယမိတ်တာကုသိုလ်စိတ်တာဖြစ်အောင်လုပ်မယ်အကုသိုလ်မဖြစ်စေရဘူးလို့ဆိုရဲစိတ်ကို determination ပေါ့စိတ်ကိုဆုံးဖြတ်ပြီးတော့အဲ့လိုလုပ်ရမယ်လို့ဆိုအဲ့လိုစိတ်ကိုစောင့်ကြည့်ထားလိုက်လို့ရှိရင်တတိထာကလာပြီးတော့ကိုယ်စိတ်ဟာကုသိုလ်ဖြစ်ဖို့ပဲကိုဥလှဲ့တာနောက်တစ်ခုကဘာလို့ဆိုလို့ရှိရင်ကုသိုလ်စိတ်ဖြစ်ဖို့အတွက်နောက်တစ်ခုလိုအပ်ချက်ကဘာလို့ဆိုရင်သမုဒ္ဒါဆိုင်အလေးအချင်းရအောင်ကြင့်ကြံရုပ်ကိုဆိုတော့ဘယ်နဲ့အရထရင်ဘုရားအရှင်ရှိခိုးမယ်မျက်နှာတင့်မယ်ဘုရားရှိခိုးအလေးချက်တစ်ခုတော့ဘုရားရှင်ခိုးပဲမနဲ့စာမစားဘူးအရထရတဲ့ဘုရားရှိခိုးမယ်ဘုရားကိုအာရုံပြုမယ်ကုသိုလ်စိတ်ဖြစ်အောင်လုပ်မယ်သို့မဟုတ်မေတ္တာပို့မိမိအိမ်သူအိမ်သားတွေကလည်းစပြီးတော့မိမိပတ်ဝန်းကျင်မှာရှိတဲ့တတ်တော်အားတွေချမ်းသာဒုက္ခရကြပါစေစီးပွားဥစ္စာတိုးတက်ကြပါစေစသဖြင့်မေတ္တာပို့ဟုတ်ကုသိုလ်စိတ်ဖြစ်အလေးချင်းတစ်ခုလုပ်ပြရမယ်လို့ဆိုတာဒါကိုသမှုရာစိတ်နာလို့ပြောတယ်ဘယ်ဘယ်ဖြစ်ဖြစ်လေ့ကျင့်ခန်းဆိုတာလုပ်ကြတာ physical exercise ဆိုမနေ့စောစောလမ်းလျှောက်တဲ့ပုံကိုယ်ကြီးကျမ်းမာရေးလေ့ကျင့်အောင်ဆိုမနေ့မှန်မှန်လမ်းလျှောက်ကြဒါလေ့ကျင့်ခန်းလုပ်တာအဲ့ဒီလေ့ကျင့်ခန်းလုပ်တယ်လို့ပဲလေ့ကျင့်ပွားမှာအကျိုးရှိဖို့အတွက်ကုသိုလ်ရေးရတယ်လေ့ကျင့်ခန်းလုပ်နေရမယ်လို့ဆိုမနေ့အချိန်မှာငါဘာလုပ်မလဲနေ့လည်းအားတဲ့အချိန်မှာဘာလုပ်မလဲညဘာလုပ်မလဲဆိုရဲအချိန်အခါအားလို့ဆိုမိမိတဏ္ဍာမှာကုသိုလ်စိတ်တွေဖြစ်ပွားစေရမယ်အရှင်မတွေဆိုလို့ရှိရင်ဥပမာပဲခမင်းချက်ရင်ဟင်းချက်ရင်လည်းပဲကုသိုလ်စိတ်ဖြစ်အောင်ဆောက်တည်ရမယ်ဟောငါချက်ထားတယ်ဟဲ့ငါချက်ထားတဲ့ခမင်းစားပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြပါစေပျော်ရွှင်ကြပါစေမေတ္တာထားပါဘုရားအလုံးချမ်းသာကြပါစေအများအတွက်ဆောင်ရွက်ပေးတဲ့စိတ်စေတနာဒါမေတ္တာဆိုတာဘယ်နေရာမှာထားဘယ်နေရာမဆိုထားလို့ရတယ်မေတ္တာနဲ့တဏှာနဲ့မတူဘူးနော်အရက်ထဲမှာတော့မေတ္တာနဲ့တဏှာကိုရောထွေးပြီးတော့သုံးမေတ္တာဆိုဒီမှာမိတ်ဆွေရဲ့စိတ်ဓာတ်ကိုမေတ္တာလို့ခေါ်တယ်။ဒါမို့မေတ္တာဆိုတဲ့စကားလုံးကမိတ္တာဆိုပုဂ္ဂလမိတ္တတာအေတာမေတ္တာမိတ္တတာမိတ်ဆွေသင်ငယ်ချင်းဤအေတာစိတ်ဓာတ်ဒီဖြစ်ပေါ်လာတဲ့ဥစ္စာတွေဒါကြောင့်မေတ္တာမိတ်ဆွေရဲ့စိတ်ဓာတ်မိတ်ဆွေရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့သဘာဝတရားမျိုးကိုမေတ္တာအဲ့တော့မိတ်ဆွေရဲ့တဏ္ဍာမှာဘာဖြစ်တယ်ဆိုလို့ရှိရင်ကောင်းကျိုးလိုလားတဲ့စိတ်တွေဖြစ်တယ်လေမိမိနဲ့ခင်မင်နဲ့တငယ်ချင်းတွေကြီးပွားစေခြင်းနဲ့တိုးတက်စေခြင်းနဲ့ကြီးပွားတယ်တိုးတက်တယ်ကြားရင်ဝမ်းသာတယ်ဟောဒီစိတ်ဓာတ်မျိုးဟာရန်သူပေါ်မှာထားတဲ့စိတ်ဓာတ်မျိုးမဟုတ်ဘူးအလုံးပေါ်မှာအဲ့ဒီလိုမိတ်ဆွေစိတ်ဓာတ်ပွားနိုင်အောင်လုပ်တာမေတ္တာထားနိုင်တယ်လို့ပြောတယ်เนาะအဲ့တော့မေတ္တာဆိုတာရင်ထဲနှလုံးထဲမှာအမုန်းတရားတွေကိုဖယ်ရှားပြီးတော့အကျိုးလိုလားတဲ့စိတ်ဓာတ်မျိုးကိုမေတ္တာအဲ့တော့မေတ္တာပွားမယ်ဆိုလို့ရှိရင်ဘယ်ချိန်မှဆိုပွားလို့ရဆိုပါစို့မေတ္တာကလည်းပဲဒ
တကယ်ကတော့မေတ္တာစိတ်ဆိုတာမနှောကံစိတ်ကလောက်ရမယ်ဟာပေါ့စိတ်ကလောက်ပြီးတော့ခန္ဓာကိုယ်နဲ့ပြရတဲ့ကာယကံမေတ္တာမျိုးတွေရှိတယ်ဝစီကံနဲ့ပြရမယ်နှုတ်ကံနဲ့ပြောရမယ်ဝစီကံမေတ္တာမျိုးတွေရှိတယ်မနှောကံမေတ္တာဆိုတာစိတ်ထဲကတ ত্ত্ব ဝါကြီးချမ်းသာကြပါစေဝစီကံမေတ္တာဆိုတာတဦးနဲ့တဦးအကြံဉာဏ်ပေးတယ်ကောင်းတဲ့အကြံဉာဏ်ပေးတယ်ဟာဒီလမ်းတော့မသွားနဲ့ဒီလမ်းမှာအန္တရာယ်ရှိတယ်ဟာဒီနေရာတော့မနေတဲ့ဘူးဒီလုံတော့မလုံတဲ့ဘူးဒီလုံလုံရင်ကိုကောင်းတယ်ဟောအကြံဉာဏ်ပေးတယ်ငါဝစီကံမေတ္တာတို့ခေါ်မေတ္တာစိတ်အကြံကောင်းညာကောင်းကိုပေးနေတာဝစီကံမေတ္တာကာယကမေတ္တာဆိုတာတောင်းရင်လာရင်လည်းဆူးကလေးတွေတွေ့ပေးဖယ်သွားတယ်အေးမတိုင်မခိုင်းပြကြပါစေနဲ့ကာယကမေတ္တာအိမ်မှာအလုပ်လုပ်ရင်းမှလည်းထုတ်တူပဲနော်အိမ်လူအိမ်သားတွေချမ်းသာဖို့အတွက်ကိုကဆောင်ရွက်လောက်ကင်ပြီးတော့ပေးနေတယ်ဆိုတော့ဒါကာယကမေတ္တာဖြစ်တယ်ဆိုကာယကမေတ္တာဖြစ်တယ်ဝစီကမေတ္တာဖြစ်တယ်မနောကမေတ္တာဖြစ်တယ်ဟောမေတ္တာကံတွေနဲ့နေပြီဆိုလို့ရှိရင်ခုနကကုသိုလ်နဲ့နေတာပဲအကျိုးရှိတဲ့နေပြီကတော့ပြောလို့ပြောဝေယဝိသလုံရင်ဘယ်နေရာမှာပဲဖြစ်ဖြစ်စိတ်ဓာတ်ကိုဖြူစင်အောင်ထားပြီးတော့နေမယ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာတွေကဖြစ်ပွားစေတာအချိန်ဆိုတာရွေးစရာမလိုဘူးအခါဆိုတာလည်းရွေးစရာမလိုဘူးဘယ်နေရာမှာပဲဖြစ်ဖြစ်မိမိစိတ်ကလေးကညှပ်ပြီးတော့နေတာဒါကြောင့်မလို့ကတဏ္ဍာမှာကုသိုလ်တွေပဲများများဖြစ်စေရမယ်ဉာဏ်ဉာဏ်များမေတ္တာပွားနိုင်ရမယ်လို့နိမိတ္တလို့ဆိုတဲ့ဒီတာမီလေးရှင်နောက်တစ်ခုကပရိနာမအမြဲတမ်းကိုယ်စိတ်လေးကကောင်းတဲ့ဘက်ကိုညွတ်နေအောင်နေခြင်းပြရဆိုပါစို့ကောင်းတဲ့ဘက်ညွတ်နေအောင်ဆိုလို့ရှိရင်တယောက်ချင်းမှာအေးအေးဆေးဆေးနေမိပြီဆိုလို့ရှိရင်ဘာတွေအတွေးများတယ်လဲကိုယ့်ကိုယ်ချက်ကလိုက်ကြည့်နော်မင်တော်ချက်ကတော့ကိုယ့်ကိုယ်ကိုဆေးဆေးကြည့်အဲ့တော့ကိုယ်စိတ်လေးကကောင်းတဲ့ဘက်ကညွတ်နေစေရမယ်မကောင်းတဲ့ဘက်အညွတ်များနေလို့ရှိရင်အော်ကောင်းတဲ့ဘက်ကိုညွတ်စေရမယ်လို့ဆိုပြီးစိတ်ကလေးကိုအမြဲတမ်းကောင်းတဲ့ဘက်ကိုဥလဲ့ပေးနေရမေတ္တာပွားဖို့ဥလဲ့ပေးရမယ်ကောင်းကျိုးချမ်းသာလိုလားတဲ့စိတ်တွေဖြစ်ပွားဖို့ဥလဲ့ပေးရမယ်ကုသိုလ်တရားများဖို့ဥလဲ့ပြီးတော့ပေးရမယ်ဒါလေ့ကျင့်ပေးလို့ရှိရင်ဖြစ်ပါတယ်နောက်တစ်ခုကတော့နှလုံးသွင်းတရားနှလုံးသွင်းစဉ်းကျင်မှုကအလွန်အရေးကြီးတယ်ဒါကြောင့်မို့ဘုရားမြတ်စွာဘုရားဒီနှလုံးသွင်းစဉ်းစားတာကိုယောနိသုံးမနတိကာရ wise attention နော်မှန်မှန်ကန်ကန်စဉ်းစားတာအသိဉာဏ်နဲ့စဉ်းစားတာလိမ္မာပန္နဆိုစဉ်းစားတတ်ဒါကိုယောနိသုံးမနတိကာရလို့ခေါ်တယ်ဘယ်ကိစ္စပဲဖြစ်ဖြစ်ယောနိသုံးမနတိကာရမထားနိုင်လို့ရှိရင်ကုသိုလ်ရကြမှာရကုသိုလ်လုပ်နေတော့မှကုသိုလ်မရတတ်ဘူးတဲ့ကုသနာမှာကုသိုလ်ဖြစ်အောင်မှာယောနိသုံးတဲ့ကာရရှိရမယ်။ဒါကြောင့်မို့စာပေကျမ်းကမှာရေကိစိတ်ကုသလဓမ္မာသဗ္ဗေဖြင့်ယောနိသုံးတဲ့ကာရမူလကကုသိုလ်မှန်တယ်ယောနိသုံးတဲ့ကာရပေါ်မှာအခြေခံတယ်လို့ဒီလိုမြတ်စွာဘုရားဟောတာ။အဲတော့ယောနိသုံးတဲ့ကာရဆို wise attention ပဲ။ဆိုပါစို့ဒေါသဖြတ်เสียကိစ္စလေးတစ်ခုလူတယောက်နဲ့ပတ်သက်ပြီးတော့ဒေါသထွက်เสียအကိစ္စလေးတစ်ခုကိုယ်အနိပါဝဉ္ဇဉ်နဲ့ပတ်သက်ပြီးဒေါသထွက်เสียအလေးကိစ္စတစ်ခုကြောင့်ဉာဏ်ဉာဏ်ထာဏံစကားပြောမိပဲဆိုရင်ဆင်ញင်ကြည့်လိုက်ဩဉာဏ်ဉာဏ်ထာဏံပြောတဲ့စကားငါပြောရင်လည်းမကြိုက်ဘူးငါလည်းကြိုက်မှာမဟုတ်ဘူးသူပြောလည်းသူလည်းကြိုက်မှာမဟုတ်ဘူးအဲ့တော့ချိုးချိုးသာသာပြောပြီးတော့သူ့ကိုဖြောင်းပြတာကကောင်းတယ်ဆိုတာဒါယောနိတော်မြတ်တဲ့ကံလို့ခေါ်တယ်ကျမ်းဉာဏ်ထာဏပြောလိုက်တဲ့စကားဒီတစ်ခါသားကိုနုညံ့မသွားစေပူပြီးတော့ကြံတန်းသွားစေပြောတဲ့ပုဂ္ဂိုလ်ကလည်းကြံတန်းတယ်နားထောင်ရတဲ့ပုဂ္ဂိုလ်ကလည်းစိတ်ထဲမှာကြံတန်းသွားအဲ့ဒီနှစ်ခုကိုနှလုံးသွင်းဆင်ញင်လိုက်လို့ရှိရင်ယောနိသောဝတ္တိကာရနဲ့ဆင်ញင်စဉ်းစားကြည့်လို့ရှိရင်ဩငါ့ကိုကျမ်းဉာဏ်ထာဏပြောရင်ငါကြိုက်သလားမကြိုက်ဘူးငါမကြိုက်လို့ရှိရင်သူလည်းမကြိုက်ပြီဘူးအဲ့တော့ငါကျမ်းမ်းတဲ့စကားကိုမျောဘူးလူညံ့တဲ့စကားနဲ့ပြောမယ်အကျိုးရှိအောင်ပြောမယ်လို့ဟောတယ်လို့တစ်ဖက်ကနေတွေးပြီးတော့ဆင်ញင်လိုက်လို့ရှိရင်ဒီလိုဆင်ញင်တာနှလုံးသွင်းတာကိုယောနိတော်မြတ်တိကာရလို့ခေါ်တယ် ဘယ်ရာဝိဖြစ်ဖြစ်တစ်ဖက်ကနေကြည့်ရင်ဒေါသဖြစ်เสียဖြစ်ပေမဲ့ဒီတစ်ဖက်ကကြည့်ရင်ကျေးဇူးတင်เสียမျိုးရှိတတ်တယ်အဲ့တော့ဒေါသဖြစ်မဲ့ဘက်ကနေသင်္ဆာနဲ့ကျေးဇူးတင်เสียဘက်ကသင်္ဆာမြင်တယ်အဲ့ဒီလိုသင်္ဆာရင်မာကျိုးရှိတော့လို့ဆိုရင်ကိုယ်တဏ္ဍာမှာအမုန်းတရားခင်ရင်အကျိုးရှိတယ်ပေါ့ ရင်နဲ့နှလုံးထဲမှာအမုန်းကင်းပြီဆိုလို့ရှိရင်စိတ်မချမ်းသာဘူးလားစိတ်ထဲမှာကြည်ကြီးရဟုတ်ကဲ့ရင်နဲ့နှလုံးထဲမှာအမုန်းကင်းလို့ရှိရင်စိတ်နှလုံးကကြည်နဲ့အေးမြဓာတ်လက်တွေ့ရတဲ့အကျိုးတစ်ခုကိုယ်တော်မြတ်စွာဟောတဲ့တရားဓမ္မတွေဆိုတာလက်တွေ့ကျင့်သုံးလို့ရတဲ့တရားတွေဘဝနေနေတွေ စိတ်ကိုဒီတံမေရှင်တန်ဋိဌံချထားရမယ်ကုသိုလ်ပဲဖြစ်အောင်လုပ်မယ်လို့တန်ဋိဌံချထားရမယ်အမြဲတမ်းကုသိုလ်ဘက်ကိုစိတ်ညွတ်ထားရမယ်၄ခြင်းကံယူရမယ်ကုသိုလ်စိတ်ကိုအမြဲတမ်း၄ခြင်းပေးရမယ်နောက်တစ်ခုကယောနိတော်မြတ်ဒီကာရဆိုတဲ့မှန်ကန်တဲ့နှလုံးသွင်းဝိုက်စားခြင်းရှိရမယ်အဲ့ဒါဆိုလို့ရှိရင်အကုသိုလ်တွေနည်းသွားပြီးတော့ကုသိုလ်တွေများလာ ကုသိုလ်ညာလာခြင်းအားဖြင့်ဘဝတစ်ခုအရာရာမှာအစဉ်ပြေးလာပြီးတော့ဒီဘဝမှာလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်နောက်ဘဝမှာလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်နှစ်ဖက်အကျိုးရှိအောင်အလုပ်တစ်ခုလုပ်လို့ရှိရင်ပြန်မှန်လာတဲ့ကအိုးငါကြီးပဲလုပ်တာသူတို့ကတော့အေးအေးဆေးဆေးနေတယ်စိတ်တိုးတယ်ဟောဒီလိုစဉ်းစားလိုက်လို့ဩငါလုပ်ပြီးတာငါတတ်နိုင်တော့ငါလုပ်ပြီးတယ် ငါလုပ်ပြီးဒီအတွက်ကြောင့်အများချမ်းသာသွားရင်စိတ်ကြည်လို့ရပါတယ်။ဒီလိုတစ်ဖက်ကစဉ်းစားလိုက်လို့ရှိရင်ငါအများတွေလုပ်ပြီ။အဲ့ဒါလို့ဟိုဘက်ကစဉ်းစားဒီဘက်ကစဉ်းစားမှန်ကန်တဲ့ဘက်ကတွေးလိုက်လို့ရှိရင်ကုသိုလ်ဖြစ်เสียရှိတယ်နော်။မမှန်ကန်တဲ့ဘက်ကတွေးလိုက်လို့ရှိရင်အကုသိုလ်ဖြစ်သွားပြန်တယ်။လူတော်တန်းတာတွေနဲ့ပတ်သက်လို့ရှိရင်လည်းဒီတိုင်းပဲ။လူတော်တန်းတာတွေ အလူကပုဂ္ဂိုလ်တွေနဲ့ပတ်သက်လာလို့ရှိရင်စိတ်ထဲကနှလုံးသွင်းတတ်ဖို့အရေးကြီးတယ်နော်စိတ်ထဲကနှလုံးမသွင်းတတ်ဘူးဆိုလို့ရှိရင်အကုသိုလ်ဆိုတာဖြစ်လာတယ်ဒါကြောင့်မို့လို့လူ비တမ်းပြီဆိုလို့ရှိရင်လေမိမိအနေနဲ့လှူတာဆိုတာကိုယ့်အတွက်လှူတာမဟုတ်ဘူးသူပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုလိုလိုလိုလားလို့လှူတာ သူစိတ်သူပုဂ္ဂိုလ်ရဲ့ဖောက်ပြန်မှုကြောင့်ကိုယ်စိတ်ထဲမှာတမျိုးဖြစ်တာမျိုးမဖြစ်เสียဘူး။ဒါကသူ့ဘာသူဖြစ်တာကိုယ်နဲ့မဆိုင်ဘူး။ကိုကကိုယ့်ရဲ့ရင်နဲ့နှလုံးထဲမှာစိတ်ဟာဖြူစင်ပန့်ရှင်းရမယ်။ဒါကြောင့်မို့လို့ခွန်ကြီးတို့ဆောင်းဘုတ်ကလေးတစ်ခုလောက်တာစိတ်ဖြူစင်အောင်ထားကိုယ့်အတွက်စိတ်ဖြူစင်အောင်ထားစိတ်ဖြူစင်အောင်ထားဆိုတာအများပေါ်မှာကိုက ဘယ်တော့မှမကောင်းတဲ့စိတ်နဲ့မလုပ်ဘူးကောင်းတဲ့စိတ်နဲ့ပဲကိုကြီးဆောင်ရင်စိတ်ဖြူစင်အောင်ထားလောဘတွေလည်းအောင်လုပ်မယ်ဒေါသတွေလည်းအောင်လုပ်မယ်မောဟဆိုတဲ့အမှန်မသိတဲ့သဘာဝတရားတွေလည်းအောင်လုပ်မယ်စိတ်ကိုဖြူစင်အောင်ထားမယ်ကိလေသာအညစ်အကြေးတွေအပူပိုင်းတွေကင်းအောင်နေမယ်စိတ်ဖြူစင်အောင်ထားအများကောင်းမှုကြိုးစား
ကိပ်ယူအမ်ပိုင်ပြူဝံဒီကုတုအာသစ်ကိပ်ယူအမ်ပိုင်ပြူဝံကိုယ့်ရဲ့စိတ်မျိုးကိုဖြူစင်အောင်ထားပါစိတ်မငြင်းညူးစေပါနဲ့ကုသိုလ်တရားနဲ့ရှင်တွဲနေတဲ့စိတ်ဟာဘယ်တော့မှညင်လွမ်းတဲ့စိတ်မဟုတ်ဘူးအကုသိုလ်နဲ့တွဲလာတဲ့စိတ်ဟာညင်လွမ်းတဲ့စိတ်ပဲလောဘနဲ့တွဲတွဲဒေါသနဲ့တွဲတွဲမောဟနဲ့တွဲတွဲ မမနာတွေလည်းတွဲတွဲအိဒါမေစိရိယာတွေလည်းတွဲတွဲငါဆိုတဲ့မမနာတွေလည်းတွဲစိတ်ဟာညစ်ညူးတယ်လို့ခေါ်တယ်နော်အဲ့ဒီလိုညစ်ညူးစီတတ်တဲ့သဘာဝတွေလည်းမတွဲပဲနဲ့စိတ်ကိုဖြူစင်အောင်တာဘီကုတုအာလာသူများကကိုယ်ကိုကောင်းကျင်မှာကောင်းမယ်ကြာကိုကကောင်းရမယ်ဒီလိုဆိုတော့ဘုရားလောင်းတွေကသူ့ပုံဘယ်တော့မကောင်းကောင်းသူကောင်းအောင်လုပ်တယ်နော်သူက
အခုဒီမြန်မာစကားရှိတယ်လို့ပေါ့ဘသူတရားပြက်ပြက်ကိုမပြက်စင်တယ်လို့ထင်လို့ရှိတယ်လေအဓိကကိုမပြက်ဖို့အရေးကြီးတယ်ဘုရားလောင်းရဲ့စိတ်ဓာတ်ကိုကြည့်အားလုံးကြားဖို့ကြပါလိမ့်မယ်50ဆက်ထဲမှာလေပုံတိုင်းကြီးတယောက်ဟာမတော်တဆခြိုက်ကြီးထဲမှာချော်ကြသွားလို့ဘယ်လိုမှမတတ်နိုင်တော့ဒုက္ခရောက်ပြီးသိဆုံးရမယ့်အနေအထားမျိုးအမတန်အားကြီးတဲ့ယောက်ျားကြီးကောင်ကသူပုံနာကြီးရဲ့အဖြစ်ကိုသလားပြီးတော့အဲ့ဒီပုံနာကြီးကိုကြောက်ထဲကနေပြုကြတဲ့ကြောပို့ပြီးတော့အပေါ်ရောက်အောင်တင်ခဲ့တဲ့ဆန္ဒဘလောက်ထိအောင်ပြင်ပန်းသွားတယ်လဲဆိုလို့ရှိရင်ယောက်ျားကြီးကအပေါ်ရောက်သွားတာနဲ့ဟောဟဲဆိုင်ပြီးတော့ပုံနာကြီးကိုအပေါ်တင်တစ်ပင်ကြီးမှထားပြီးပုံနာကြီးရဲ့ပေါ်ပေါ်မှာသူကမောလောအကြီးတော့လှဲ့အိပ်ပြီးအိပ်ပျော်သွားတဲ့အနေအထားမျိုးကိုရောက်သွားတယ်ပုံနာကြီးရဲ့ဒုက္ခကိုသူကဲတင်လိုက်အဲ့ဒီအချိန်မှာပုံနာကြီးရဲ့စိတ်ထဲမှာဘာဝင်လာတော့ဆိုလို့ရှိရင်ဒီလူကကောင်းတဲ့စိတ်မဝင်ဘူးမကောင်းတဲ့စိတ်မဖြူစင်ဘူးဆိုတော့အဲ့ဒါမျိုးပြောတာစိတ်မဖြူစင်တော့သူကဘလို့တွေးတော့ဆိုရင်အေးငါအိမ်ပြန်သွားလို့ဆိုရင်လက်ကြည့်ပဲဘာမှမပါဒီမြောက်ကြီးကလည်းအခုအိပ်ပျော်နေပြီနာနာရှိတဲ့ကြောက်တုံးကြီးနဲ့ခေါင်းထုမြောက်ယောက်သားကိုယူသွားမယ်ဆိုရင်အင်္ဂါတာမယားတွေစားရမယ်လို့သွားတွေးတယ်ဆို။ယောက်ကြီးရဲ့ခြေဆုကိုမတွေးဘူး။ယောက်တက်ပြီးတော့ယောက်သားကိုယူသွားခြင်းလေ။အဲ့ဒါမဖြူစင်တဲ့စိတ်တော့ခေါ်တာပေါ့နော်။အဲ့ဒါနဲ့အနန္တရှိတဲ့ကြောက်တုံးနဲ့ကောက်ပြီးတော့ယောက်ကြီးရဲ့ခေါင်းကိုထုလိုက်တာ။ကားလျော်ဆိုတော့ယောက်ကလည်းခေါင်းကွဲသွားပြီမယ်လို့မသိဘူး။နန်းဖြန်ပြီးတော့တစ်ပင်ပေါ်တက်ပြေးသို့သောယောက်ျားရဲ့စိတ်ဓာတ်ကဘလောက်ကောင်းတော့ဆိုလို့ရှိရင်အေးငါကကယ်ရကယ်ပြီမဲ့လို့သူကငါပုံမှန်ဒီလိုပြင်မာတယ်သို့သောငါကယ်ပြင်ရေးကိစ္စမပြီးသေးဘူးသူကလမ်းကြောင်နေပြီဘယ်နည်းနဲ့မှဒီတောထဲကထွက်နိုင်မှာမဟုတ်ဘူးအဲ့တော့ငါသူ့ကိုဆုံးသည့်ထီအောင်ကူညီမယ်လို့ဆိုပြီးတော့ဒါပြီမဲ့လို့သူဟာငါပုံမှန်ကောင်းကျိုးမလိုလားတဲ့ပုဂ္ဂိုလ်ဖြစ်နေပဲကြောင့်သူနားတော့ငါနေလို့မဖြစ်ဘူးဆိုပြီးတော့ယောက်ျားကပြောတယ်ငါတလောက်ကဲတင်တာတောင်းမဲငါ့ကိုဒီလိုထားတယ်ဒါပေမဲ့လို့ဘင်းကိုငါဆက်ပြီးတော့ကဲပါမယ်ဒါပေမဲ့လို့ဘင်းနာတော့ငါမကန်ရဲတော့ဘူးငါကသစ်ပင်တပင်ကနေတည်းကခုံပြီးတော့ကူးသွားမယ်ငါသွေးဆက်ကြတဲ့နောက်ကမင်းလိုက်ခဲလမ်းပြောင်းနေတာလမ်းပြလိုက်သေးတယ်နော်အဲ့ဒါဘီကုတူအာသာစာကိုယ်ပေါ်မကောင်းဝင်မဲ့ကောင်းတယ်ဆိုတာကြားလောင်းစိတ်ဓာတ်ပဲเนาะအဲ့ဒီလိုစိတ်ဓာတ်မျိုးမှာဖြူစင်တဲ့စိတ်ဓာတ်လို့ခေါ်တယ်အဲ့ဒီလိုလမ်းပြပြီးတော့ကဲတင်လိုက်ဒါဘဝတစ်ခုပဲဘဝတစ်ခုဒီလိုနေတာလေအေးကောင်းပြီအခုလိုဘဝမှာနေတဲ့အခါမှာထပ်ပြီးတော့ပြောရမယ်ဆိုစီပွားရေးမျက်စိလည်းရှိဖို့လိုတယ်ဓမ္မရေးရမျက်စိလည်းရှိရမယ်စည်းပွားရေးရမျက်စိဖြင့်ဘဝမှာကြီးပွားတုတ်တဲ့ကိုစည်းပွားရှာရလူဆိုတာစည်းပွားမရှိရင်မဖြစ်ဘူးစည်းပွားရှာရမယ်ဖရားတဲ့နေရာနဲ့စည်းပွားရဓမ္မအတိရှိသည့်အတွက်ကြောင့်เนาะသူစည်းပွားရှာတဲ့ဤကိုထိန်းတာမကောင်းတဲ့နေနဲ့စည်းပွားမရှာဘူးကောင်းတဲ့နေနဲ့စည်းပွားရှာတယ်ကိုချင်းတရားနဲ့စည်းပွားရှာမျိုးကိုထိန်းထားတဲ့အတွက်ကြောင့်သူပုဂ္ဂိုလ်ရလာတဲ့စည်းပွားသည်ဓမ္မလက်ထက်တရားသဖြင့်ရတဲ့စည်းပွားအဲ့ဒီတရားသဖြင့်ရတဲ့စီးပွားနဲ့ခန္ဓာကဓမ္မအတိဉာဏ်နဲ့နှစ်ခုပေါင်းပြီးတော့မိမိကိုယ်တိုင်လည်းချမ်းသာအောင်နေတယ်မိမိပတ်ဝန်းကျင်ကိုလည်းချမ်းသာအောင်ထားတယ်မိဘကိုလည်းလှုပ်ကြွေးတယ်ဆွေမျိုးသားချင်းတွေကိုလည်းထောက်ပံ့တယ်မိမိကိုယ်ွယ်တဲ့ဘာသာတရားကိုလည်းထောက်ပံ့တယ်ဆိုရင်အလုပ်တွေလုပ်တာဒါအကောင်းဆုံးလုပ်တဲ့လုပ်နည်းကဘောရပါနော်ဘုရားမြတ်စွာဘုရားဒီလိုလမ်းညွှန်ထားတယ်။ကဲကောင်းပြီ။နေ့စဉ်ဘဝတစ်ခုမှာအကျိုးရှိအခြေခံအားဖြင့်အကျိုးရှိအောင်နေတယ်ဆိုတာအကုသိုလ်မဖြစ်အောင်နေ့စဉ်ဘဝလူဖြစ်လာရင်စီးပွားရှာရမှာပဲမရှာလို့မရဘူးနော်။စီးပွားရှာရမယ်။လူရဲ့လုပ်ငန်းတာဝန်တွေကိုဆောင်ရွက်ရမယ်။ဆောင်ရွက်တဲ့အခါမှာစိတ်ဖြူစင်အောင်ထားပြီးဆောင်ရွက်တာကိုဆိုတယ်ငါလုပ်တဲ့အလုပ်တွေအများအတွက်အကျိုးဖြစ်ပါစေ။ငါလုပ်တဲ့အလုပ်တွေအများအတွက်အကျိုးဖြစ်တဲ့အလုပ်ဖြစ်ရမယ်လို့ 第六身身在比的六道的身，不管对，就是要的。该几个就是要的，身边的，六十来岁的身边都多了的。哎呦，他妈阿弟呢？你什么东西？你的就是的，你干啥？妈呢？你呀？如果嘛，你家公的也比较基本些，别人买了也内力的，别人吸了也内力也没多。别人买了不够啊，咯，比我高山也比哦，比我高山比哦是比咯。啊，就叫苏高那么生大屋，压人压的咯，比别人买了不够家咯，还有被阿勇比了谁？三步到步标步八步的专业基本把妈妈身上我这苦力就给身上了别娘那没了家长这些那天嘛这没了天嘛别娘那这没了别娘那这些那啊告诉我这别娘那这些那是的可能就身上比了这些这六里面啊里里家里工作的那是的咕咕咕是谁比了高年里面够昂没见比较多了高年里面的目的这个上面把它比较有时候比较给古罗比较来着的我看到了有时候比较也能够玩过去的马哈纳马萨西但是那种马这个是古呀一直在家的新牛肉的也够一样马哈纳马萨的大哥也没拿去而且大哥也没拿都也他妈阿信啊别要你了是吗都也他妈阿信啊他给大家阿信啊多大帮批评了多大帮阿里了阿信的话了他给大家批评了阿里了阿里他给大家阿信要的卡吗要是不要我晓得阿信不要的这批的如果我的苦要来了卡吗路人还聊呢，在我们独家屋里来谈呢。你有没有呢？你谈你有没有呢？不话嘛，你谈一下的。哎，你谈的这个，这比较落魄。反正你呢，你不搞么嘞？都没个阿拉妈大些搞么呢？不话嘛，反正你呢，你不搞么嘞？不要了，是不？也说这样个。身边的这么你阿片这你也蛮好他的那七干阿片的困难路你也蛮这恰都在你那时候也好他的七干阿片困难路你也蛮好哇这里你也蛮比较没说的是路老卡要来的路里哈路不要要来的时候的孤独感要压都都如果我有也少不要了但是东南亚的那些路里哈他对我的话孤独来都得阿孤独来都得孤独就被那家的路过亚拉家亚拉的一个叫路过嘛都看都看上那没有看上那家都看高油枪那里孤独的一个就被那看高能孤独感啊就被那看先一家的啊，高对来，瘦对来呢，六蹦六过哈，都看都看，六来的干的呀嘞，啊高呢瘦，腰六来家哪的，该瘦的六的不够的家了，白多少种瘦路线，我也不买多，我也腰的的不够的家了，穿哪都看出来，这什么没事啊，穿哪的出来，龙王没事，骨头高木，皮肤你看龙王没事的，白蹦不歪。教你的不够的呀阿古都干等等的楼上来的不够的阿古都干就背着别人要管了如果要的不够阿古都没够要了后边马蹦要抓的不够的要的古都干心在高你的讲都卡蹦的在强大都卡别是如果马的强大都卡别不是一条命如果如果要来的看嘛如果你进来掉那掉我也把圣诞挂叉里来的是我也把圣诞挂叉里来的是这就不够了 မွေးလာကြတဲ့ကိုကကိုယ်အင်ကမဆုံးဘူးမွေးလာကြတဲ့ကိုယ်အင်ကမဆုံးဘူးရုပ်ရည်အစင်မလှဘူးအချီးတန်တယ်အချီးတန်ရောမကဘူးကိုယ်အင်ကမဆုံးဘူးအတိညာမရှိဘူးဟောအောက်တန်းကနေမွေးလာတဲ့ဟာဖြစ်ပြီးတော့ဆင်းရဲဒုက္ခတအားကြီးစားဖို့နေဒီကိုအမတန်မှခင်းတဲ့ဘဝကလူဖြစ်ပေမဲ့တယောက်နဲ့တယောက်အခြေခံတွေကိုမတူကြဘူးစာဝနေမပြေစုံဘူးဆင်းရဲတယ်ယောဂထူပြောတယ်အဲ့ဒီပုဂ္ဂိုလ်မျိုးကတခုဩတချို့ပုဂ္ဂိုလ်ကြတော့မွေးလာကြတဲ့ကထက်ထက်တန်တန်ချမ်းသာတဲ့အိမ်မှာမွေးတယ်ရုပ်ရည်အစဉ်ရူပကာယလည်းပြည့်စုံတယ်အသိဉာဏ်လည်းရှိတယ်ဟောလူဘဝမှာကဒီလိုအနေထားအခြေခံကဖြစ်လာတာဒီပေါ်မှာတည်ပြီးတော့ကြိုးစားတာမကြိုးစားတာကနောက်တကံတာကြိုးစားလို့ရတဲ့စီးပွားဥစ္စာကနောက်တကံအဲ့တော့အခြေခံအခြေအနေကမတူဘဲနဲ့ဖြစ်လာမတူဘဲနဲ့ဖြစ်လာတဲ့အခါဆိုပါစို့နေကြတဲ့အနေအထားမျိုးကိုရောက်လာပြီးတော့တချို့ပုဂ္ဂိုလ်တွေကနေကြတဲ့အနေအထားကိုရောက်လာပြီးတော့လုံးတဲ့အလုပ်တွေကလည်းပဲနေကြတဲ့အလုပ်တွေလုပ်တယ်ဘာတွေတော့ juice light တွေလုပ်နော်သူစိတ်လုံးလည်းလုပ်တဲ့ဆိုအဲ့ဒီပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားကအမောင်တဲကအမောင်တဲသွားမဲ့ပုဂ္ဂိုလ်မျိုးလို့ဒီလိုခေါ်သူနေတာနဲ့အမောင်တဲမှာရောက်သူလုံးနေတဲ့အလုပ်တွေကလည်းပဲအမောင်တဲရောက်ဖို့အလုပ်တွေကြီးပဲတဖြည်းဖြည်းမှောင်သွားမယ်လို့ဆိုအေးတချို့ပုဂ္ဂိုလ်ကြတော့ခဏလုံးပြည့်ပြည့်စုံစုံနဲ့ဘဝမှာအဋ္ဌဉာဏ်လည်းရှိတယ်ရုပ်ရည်ပကာယလည်းပြည့်စုံတယ်သို့တော်လည်းအဲ့ဒီပုဂ္ဂိုလ်ကဒုစရိုက်တွေလုံးနေပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကအလင်းထဲကနေပြီးတော့အမှောင်ထဲနေတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။ဒါလည်းရှိတယ်နိ။တချို့ရုပ်ရည်ရူပကာယလည်းပြည့်စုံတယ်၊ဒီကောင်းဖောက်ရင်တာသမီလည်းဖြစ်တယ်၊ခိုးဆိုးနေတာမျိုးကြလို့ရှိရင်မကောင်းတဲ့ဒုစရိုက်တွေပဲဝါသနာပါပြီးလုံးနေလို့ရှိရင်ဒါအမှောင်အလင်းထဲရောက်ရတဲ့အမှောင်ထဲသွားနေတဲ့ပုဂ္ဂိုလ်ပဲ။အေးဒီဘဝမှာဒီကောင်းကောင်းနဲ့တာသမီဖြစ်ပြီးတော့ကိုရင်ကပြည့်ပြည့်စုံစုံနဲ့ရောက်လာပြီးတဲ့အခါမှာကောင်းတာတွေကြီးပဲလုပ်မယ်ဆိုလို့ရှိရင်အနည်းနဲ့မှနေပြီးအနင်းသွားမဲ့ပုံပုံအဲ့တော့ကိုနေတာဟာအနင်းနဲ့နေပြီးတော့အနင်းနဲ့ကိုသွားဖို့အလို့အနင်းနဲ့မှပဲနေဖို့အရေးကြီးတယ်ပေါ့ဒါကတစ်ချက်ပေါ့ခုနမဟာနာမဘုရင်ကြီးကမြတ်စွာဘုရားကိုမေးတာအရှင်ဘုရားတဲ့တပည့်တော်တို့နေကြထိုင်ကြတာတရားနဲ့တရားမတူဘူးဗျာပဲနီးနဲ့နေရင်ကောင်းမလဲလို့ဆိုတော့ရသော်ပြရတာအေးဒီမိကောင်းအလွန်ကောင်းတယ်နေနီးကားကိုရသော်ပြရတာဆုံးမဩဝါဒပေးအကြံပေးတယ်ဒါကအတော်အဆင်းရင်းနဲ့နေနီးကားတစ်ခုရသော်ပြရအကြံပေးအဲ့တော့အခုလိုနေနီးကားနဲ့နေနိုင်အောင်လူဆိုတာအကြီးချင်းကလိုအပ်သေးတယ်နော်အလုတ်တာဝန်တစ်ခုကိုလုပ်ပြီဆိုရင်အကြီးချင်းကအကြီးမကြီးဘူးလားတာဝန်တစ်ခုထမ်းဆောင်တော့မယ်ဆိုရင်ထိုတာဝန်နဲ့ထိုက်တန်တဲ့အကြီးချင်းရှိဖို့လိုတယ်လေအခုလည်းပဲအစင်းမြင့်တဲ့နေနီးကားနေတော့မယ်ဆိုရင်အဲ့ဒီအတွက်လိုအပ်တဲ့အကြီးချင်းတွေကဘာလို့ဆိုတော့မြတ်စွာဘုရားကတတ္ထာလို့ခေါ်တဲ့ကိုယ့်အလုပ်ပေါ်မှာကိုယ်ယုံကြည်ချက်ရှိရဒါဟာအကြီးကြီးတယ် confidence လို့ယုံကြည်ချက်ရှိရယုံကြည်ချက်မရှိရင်မအောင်မြင်ဘူးတဲ့ယုံကြည်ချက်ရှိတာအောင်မြင်တယ်လို့တခုကဒါယုံကြည်ချက်ရှိရမယ်ဒါယုံကြည်ချက်မရှိသေးရင်ရှိအောင်လုပ်ရမယ်ရှိရင်ခိုင်မာလာအောင်လုပ်ရမယ်ယုံကြည်ချက်ဘယ်ရာမှသူ့အတူဖြစ်လာတာမဟုတ်ဘူးလက်ချင်ပြီးပါလားเนาะအာဂဇာသမားတယောက်တည်းကြည့်ပေါ့အာဂဇာသမားတွေအငင်းလက်ချင်နေရမလက်ချင်နေရဘူးလေဟောလာစစ်တပ်ထဲမှာအမှုထမ်းတာတို့ရဲထဲမှာအမှုထမ်းတာလေ့ကျင့်နေကြတာပေါ့။ငယ်ရင်လေ့ကျင့်။ကျမ်းမာရေးလူကျင်တဲ့ပုဂ္ဂိုလ်လေ့ကျင့်။ကြောင်းတက်တဲ့ကလေးတွေရောလေ့ကျင့်နေရတာလည်းဖတ်နေ။အဲ့တော့လေ့ကျင့်မှုဟာအည်သွေးရဖို့လို့။ဒါကြောင့်မို့လိုအပ်တဲ့အည်သွေးတစ်ခုရဖို့ရတဲ့လေ့ကျင့်ရမယ်။နံပါတ်၁လိုအပ်တဲ့အည်သွေးက confidence လို့ခေါ်တဲ့တတ်တာ။အဲ့ဒီ confidence ဆိုတဲ့တတ်တာမရှိဘူးဆိုရင်သူ့လုပ်ငန်းမအောင်ဘူးတဲ့လုပ်ငန်းအောင်မြင်ဖို့အတွက် confidence ရှိရမယ်ဒါတစ်ခုနောက်တစ်ခုကယုံကြည်ချက်ရှိုံနဲ့မပြီးသေးဘူးကြိုးစားရမယ်လုံလဝီရရှိရမယ်ဒါတစ်ခု ไอ้ตัวลงละวิริยะชื่อมาอ่อมเย็นเนี่ยลงละวิริยะไม่ชื่อมาอ่อมเย็นหมดสรแล้วโลกญญ์ๆอาภิเนี่ยเทศน์ได้นี่อายายามาชินใจหมู่เนี่ยโจษาฤาไม่โจษาไม่อยากเลยด่าก็เทศน์เนาะโจษาอัธรตะปุถุชนอธิษฐานอย่างถ้าอย่างว่าลงละวิริยะชื่ออ่ะมั้ยลงละวิริยะชื่อมาอ่อมเย็นเนี่ยลงละวิริยะไม่ชื่อมาอ่อมเย็นหมดเด้คือกิสสาနောက်တစ်ခုပါရှိဖို့လို့ဆိုတော့တတိကြိုးစားတဲ့အခါမှာတတိရှိဖို့လို့သိတယ်အရန်ကြိုးစားလို့တမရဘူးเนาะတတိရှိရှိကြိုးစားဖို့ဒါကြောင့်တတိဆိုတာ mindful ပေါ့ကိုလုံးဝမဲ့အလုပ်တစ်ခုပေါ်မှာ mindful ဖြစ်နေရမြဲဒီနေ့လုပ်တဲ့လက်ပြင်ကလုပ်ချင်မှလုပ်မယ်ဆိုရင်မရဘူးဇွဲရှိရမယ် mindful ရှိနေရမယ်ကိုလုံးတဲ့ဒါကြောင့်တတိဆိုတာလည်းလိုအပ်တယ်နောက်တစ်ခုကဘာလိုအပ်တော့ဆိုရင်တမာတိတမာတိဆိုတာစိတ်ကြီးငြိမ့်တာလူတယောက်ကစိတ်မငြိမ့်ဘူးခဏမငြိမ့်ဘူးဆိုရင်ဒီပုဂ္ဂိုလ်ကအောင်မြင်မှုမရနိုင်စိတ်ကြီးငြိမ့်မှုအဲ့ဒါကအရေးကြီးတယ်တရားထုတ်မှတမာတိရှိရတာမဟုတ်ဘူးဘယ်နေရာမှာဆိုတမာတိရှိရစိတ်ကြီးငြိမ့်မှုမရလို့ရှိရင်မအောင်မြင်နိုင်ဘူးကိစ္စတည်းဒါကြောင့်မလို့အာယုတခုတည်းပေါ်မှာစိတ်ကတည်ငြိမ့်နေတာမျိုးစိတ်လွဲ့နေတာမျိုးမဖြစ်เสียရဘူးစိတ်တည်ငြိမ်မှုဆိုရယ်တမာရီဟာစွာအတခုပဲတမာရီမရှိရင်မအောင်နိုင်ဘူးတမာရီရှိမှအောင်တယ်နောက်ဆုံးလိုအပ်ချက်တစ်ခုကဘာလို့ဆိုပညာဒါတော့သိအရေးကြီးပညာဆိုတာလုံးသိတာလားမလုံးသိဘူးလားဟောဒီနှစ်ခုကိုခွဲခြားပြီးတော့ပြရကိုလုံးနေတဲ့အလုပ်ပေါ်မှာအများအားစားစစ်ပြီးတော့ပြီးနေရပြောတဲ့မှာလားမပြောတဲ့မူလားစိတ်ကူးတဲ့လားစိတ်မကူးတဲ့မူလားလုံးသိမလုံးသိဆိုတာကိုခွဲခြားမှမသိဘူးဆိုရင်ဘာ၄ဖြစ်တယ်ဆိုရင်မလုံးသိတာကိုလုံးပြီးရဲ့အကျိုးပြက်ပြားသွားလုံးသိတာကိုမလုံးခဲနေရဲ့အကျိုးပြက်ပြားလောကမှာလုံးသိတာနဲ့မလုံးသိတာတရှိတယ်လူတွေကအပြည့်ပြင်ကြတယ်ဒီမလုံးသိတာလုံးလို့ဒီကောင်ဒုက္ခရောက်တယ်လို့လည်းပြောတယ်လုံးသိတာမလုံးရင်လည်းဒုက္ခရောက်တတ်တယ်နော်လုံးတဲ့နာကိုလုံးရအဲ့တော့လုံးတဲ့နာကိုလုံးရမယ်မလုံးတဲ့နာကိုရှောင်ရမယ်အဲ့ဒါမှအကျိုးစီးပွားတစ်ခုရနိုင်တယ်ပညာကတော့အဆင့်ဆင့်တစ်ခုပြီးတစ်ခုမြင့်သွားတယ်ပညာမျိုးရှိဖို့လို့တယ်ပေါင်းလိုက်တော့ဒီအကြီးသေး၅ရက်မိမိရဲ့စိတ်ဓာတ်ထဲမှာဒီအကြီးသေး၅ရက်နဲ့ခိုင်မာအောင်တည်ဆောက်ပြီးတဲ့အခါကျတော့ဘယ်လိုနေမလဲဘာနဲ့နေမလဲဘာနဲ့ခန္ဓာကတရားကောင်းစေပေးခဲ့တယ်ဓမ္မအသိနဲ့နေမယ်ကဲဓမ္မအသိဆိုအမြဲတမ်းကျေပြတဲ့ဆန္ဒဘုရားမြတ်စွာဘုရားနေစရာအာယုံလေးတွေကိုပေးတာနေစရာအာယုံကလည်းပဲအမြဲတမ်းတွဲပါလေဘုရားကိုချင်ညိုကြတဲ့ဥပဒကဥပဒိကမတွေဆိုလို့ရှိရင်ဘုရားမြတ်စွာရဲ့ဂုံအည်တွေးတွေကိုအလုံးသိနေကြတယ်အဲ့တော့မြတ်စွာဘုရားရဲ့ဂုံကိုအာယုံပြုပြီးတော့တလို့နေလို့ရမြတ်စွာဘုရားပဲခေါ်အရဟံသမ္မာသမ္ဗုဒ္ဓဝိသနာသမ္မာသမ္ဗုဒ္ဓတစ်ခုစီတစ်ခုစီဘုရားရဲ့ခေါ်ပေါ်တဲ့ပူလာအောင်အသိဉာဏ်နဲ့စဉ်းစားလို့ပို့ပြီးတော့နားလည်အောင်လေးလာဖတ်ရှုပြီးမြတ်စွာဘုရားရဲ့ခေါင်းလေးကိုနှလုံးသွင်းဆင်ပြီးညွှန်နေတာနေဆုံးပြီးရုပ်တုတော်ကြီးကစပြီးတော့ရုပ်ပုံကနေစပြီးတော့မြတ်စွာဘုရားတခင်ကိုယ်တော်မြတ်ရဲ့တည်ငြိမ်ရဲ့ဒီသွားအားတွေသီလကုံတွေသမာဓိကုံတွေပညာကုံတွေဒါတွေကိုအာရုံပြုနိုင်အောင်လုပ်ရအောင်နော်အဲ့တော့ဘုန်းကြီးတို့ဒီဂျာမနီကိုနှိမ့်ဆက်သွားပြီးတော့ပြီးတော့မှသင်္นานပို့ချအဲ့ဂျာမန်မျိုးသမီးကြီးတယောက်ကရှောက်ပို့လို့သူကတကောကဘုရားဘာသာမဟုတ်ပါဘုရားဘာသာမိသားစုကမဟုတ်ဘူးတော့ဘုရားဘာသာဆစ်ဆစ်ဖြစ်သူကဘာပြောလို့ဆိုဘုရားရဲ့ရုပ်ပွားတော်ဖူးလိုက်ရတဲ့ရှင်စိတ်ထဲမှာတိတ်ချင်နေတယ်တည်ငြိမ်တဲ့မျက်နာတော်နဲ့ထိုင်နေတာကိုကြည့်ရတယ်အလုံးကိုစိတ်ထဲမှာချင်လို့မရတယ်လို့ဘုရားကိုပြောဦးတယ်နောက်ဂျာမန်အမျိုးသမီးကြီးတယောက်ကဗမာကြီးကရုပ်ပွားအဲ့ဒီဗမာကြီးကရုပ်ပွားတော်လေးဆင်းလူတော်လေးသူတခြားနိုင်ငံတနိုင်ငံကဝယ်တွေးလို့ဝယ်ထားတယ်နဲ့အခုပါရုပ်ပွားကတော့ဗမာပြည်ရုပ်ပွားပဲ ဲ့ဒီရုပ်ဘွားဆင်းလူတော်လေးကို तू သွားရအရာပြဲ့တော့တစ္တာနဲ့ထည့်သွားရအရာပြဲ့ तू နေတဲ့နေရာမှာအဲ့ဒီရုပ်ဘွားဆင်းလူတော်လေးတင်ထားပြီဒီရုပ်ဘွားဆင်းလူတော်လေးကိုအာယုံပြုပြီးတော့ तू နေဒါလေးရုပ်ဘွားတော်လေးကိုဖူးနေရတဲ့သူ့စိတ်ထဲမှာချီးမြှုပ်နေတယ်ပုံတော်ကနေပြီးတော့နောက်ဘုံတော်ထိအောင်ရပုံတော်ပဲဖူးဖူးဂုံတော်ပဲဖူးဖူးပုံတော်ဆိုတာဘဂဝါထဲမှာပါတာပေါ့နော်ဒီအဲ့တော့မြတ်စွာဘုရားတခင်ကိုရောမြတ်ရဲ့ဂုံကိုအာယုံပြုပြီးတော့နေလိုက်တဲ့အခါမှာဘုရားကိုအာယုံပြုနေတဲ့အချိန်မှာတရားရှိခဲ့လူတော်တွေပြိတ္တတို့စဉ်းစားကြည့်အဲ့ဒီအချိန်မှာလောဘစိတ်ကြီးဖြစ်သလားဒေါသဆိုရင်အမုန်းတရားတွေဝင်လာသလားဘုရားကိုလည်းနဲ့ပတ်သက်ပြီးတော့တွေးဝေးနေတာမျိုးရှိသလားမရှိဘူးဆိုတော့လောဘလည်းဖြစ်မလာဘူးဒေါသလည်းဖြစ်မလာဘူးမောဟလည်းဖြစ်မလာဘူးဆိုတော့အကုသိုလ်တွေအဲ့ဒီချိန်မှာတရင်ကအချင်းငြိမ့်နေတယ်လို့ပြောတာနော်ငြိမ့်နေဒီအကုသိုလ်ဆိုတဲ့ဒီတဘာဝတရားတွေကငြိမ့်နေလို့ငြိမ့်သွားလို့ရှိရင်သူကဆက်ငြိမ့်သွားခဏခဏဖြစ်နေရင်လှုပ်ရှားပြီးထကြွတယ်ဆိုတော့ယောဂညာလို့ကငြိမ့်နေမလှုပ်ရှားဘူးNon active ဆိုလို့ရှိရင်အလုပ်တော့မလုပ်ရင်အန္တရာယ်ရှိဘူးဒီအကုသိုလ်တွေကလည်းပဲထို့တူပဲလောဘကရှိနေပေမဲ့လို့ခုနကငြိမ်သွားလို့ရှိရင်သူ့ရဲ့ထုတ်ရှားဖို့မလားမလာရင်မနှောကလည်းမဖြစ်ဘူးဝစီကံလည်းမဖြစ်ဘူးကာယကံလည်းမဖြစ်ဘူးဝစီကံကာယကံဒါတွေမမြောက်ဘူးဆိုလို့ရှိရင်သူ့ရဲ့ action မလာတော့ဒါကိုပြောသဗ္ဗေတံကမှာပါဠိလိုလောဘပရိယုဌာဏစိတ်တဏဟောတိစိတ်ထဲမှာလောဘဖြစ်မလာဘူးတဲ့ဘုရားကုံအာပြုဒေါသဖြစ်မလာဘူးမောဟဖြစ်မလာဘူးဘုရားကုံထဲမှာလည်းစိတ်ကတဖြောင်းနဲ့ကြည်နူးနေတယ်အဲကြည်နူးနေတယ်ကဘာဖြစ်တော့ဆိုစိတ်ထဲမှာဝမ်းသာဘုရားကိုအာရုံပြုနေအလုံးခံစားဖို့ပါလိမ့်မယ်ဘုရားကိုအာရုံပြုပြီးနေလိုက်တဲ့အချိန်မှာဝမ်းသာမှုတွေဖြစ်လာကြည်နူးမှုလေးတွေဖြစ်လာတယ်ဝမ်းသာမှုဖြစ်လာလို့အလုံးလုံးဖြစ်လာတဲ့အခါမှာပိဋိဆိုတဲ့နှိမ့်ချိုင်မှုလေးတွေဖြစ်လာတယ်ဒါကိုယ်တဏ္ဍာမှာဖြစ်မဖြစ်စဉ်းစားကြည့်နော်မဖြစ်သေးရင်ဖြစ်အောင်ပိဋိဆိုတာလေးဖြစ်လာအဲ့ဒီပိဋိဆိုတာလေးဖြစ်လာလို့ဆိုရင်ကိုယ်လည်းငြိမ်းချမ်းလာတယ်စိတ်ကလည်းငြိမ်းချမ်းလာဒါတွေကတောင်းဆိုနေရတဲ့အရာတွေမဟုတ်ဘူးတဲ့ဒီ process ကဒီတစ်ခုလာရဲ့ဒီတစ်ခုလာဖို့လာမှာပဲတိတ်ချာဆိုလို့တရားစစ်မိကြောင်းလေးကိုဖွင့်လိုက်လို့ရှင်အလင်းကိုတာဖို့တမင်တကာခေါ်ရသေးလားအမောင်ကိုပယ်ချောက်ဖို့တမင်တကာလုပ်ဖို့လိုသေးလားမလိုဘူးအလင်းလာတာနဲ့အမောင်ပျောက်တာဒါသူ့ဘာသူစွမ်းဆောင်သွားတဲ့ဟာပဲနော်အေးဒါကြောင့်မလို့မြတ်စွာဘုရားကိုအာယုံပြုပြီးစိတ်လေးကြည်နူးလာတဲ့အခါမှာပါမောက္ခဆိုတဲ့ဝမ်းမြောက်ဝမ်းသာဖြစ်လာတယ်ပါမောက္ခဆိုတဲ့ဝမ်းမြောက်ဝမ်းသာဖြစ်လာတာနဲ့တကယ်နဲ့ယင်ထဲမှာပီတိဖြစ်လာယင်ထဲမှာပီတိဖြစ်လာလို့ရှိရင်ကိုယ်လေးကငြိမ်းချမ်းသွားတယ်စိတ်ထဲမှာလည်းငြိမ်းသွားတယ်ကာယပတ္တတိစိတ်တပတ္တတိကိုယ်ငြိမ်းချမ်းတယ်စိတ်ငြိမ်းချမ်းကိုယ်ငြိမ်းချမ်းစိတ်ငြိမ်းချမ်းတော့ဘာဖြစ်လာလို့ဆိုဒုက္ခချမ်းသာတာစိတ်ထဲမှာချမ်းသာချမ်းသာတော့ဘာဖြစ်လို့စိတ်ကလေးငြိမ်းသွားတယ်ဒါအခုလက်တွေ့ချက်ချင်းရနိုင်တဲ့အကျိုးလေးနေ့စဉ်ဘဝမှာအဲ့ဒီလိုနေပဲဆိုလို့ရှိရင်စိတ်ကလေးတည်ငြိမ်မှုလေးရဖို့ဟာဒါအရေးကြီးတခါတရံကျတော့တစိုးတစိုးသောအကြောင်းကြောင့်လူတွေမှာစိတ်မတည်ငြိမ်ဘူးလေတောကဖြစ်စရာတွေကြုံနေနော်ဒေါသဖြစ်စရာတွေကြုံနေအမျိုးမျိုးပြဿနာကြုံလာတဲ့အခါမှာစိတ်ကြီးမတည်ငြိမ်ဘူးအဲ့မတည်ငြိမ်လို့ရှိရင်အခုလိုဘုရားကောကိုအာရုံပြုပြီးတော့နေလိုက်မယ်ဆိုရင်စိတ်လေးကတည်ငြိမ်ပြီငြိမ်းချမ်းပါအဒီနည်းကိုမသိတဲ့ပုဂ္ဂိုလ်တွေကြတော့တခြားနည်းနဲ့ဒီငြိမ်အောင်လုပ်ကြတယ်အိတ်ဆေးတွေတောက်တယ်လို့ဝီဆေးတွေလုပ်တယ်လို့ဆိုဟောဒီကနေပြီးတဆင့်ဆက်ပွားလာတဲ့အကျိုးဆက်တွေကအများကြီးမကောင်းတဲ့အကျိုးတွေဆက်ခံရတာတရားဓမ္မမှာစိုက်တဲ့ဖက်မရှိဘူးဟာလားဘေးထွက်ဆိုးကျိုးဆိုတာမရှိဘူးဒီငြိမ်မှုကဘေးထွက်ဆိုးကျိုးမရှိဘူးတခြားစိတ်ငြိမ်သေးတွေတို့ဒရက်တွေတို့အဲ့ဓာတွေကတော့ဘိဒဆိုးကျိုးတွေအများကြီးလာတယ်။အဲ့ဒီနည်းနဲ့စိတ်ပြေအောင်ကြိုးစားရင်တော့ဒုက္ခရောက်တယ်နော်။ ဟောတရားဓမ္မနဲ့တင်းကြီးအောင်ကြိုးစားလိုက်လို့ရှိရင်အဲ့ဒီဘေးအတွက်ဆိုရုံမရှိပဲနဲ့ထာဝရဉာဏ်ဉာဏ်နဲ့ဉာဏ်ရမှုရတယ်။ဒါမြတ်စွာဘုရားကမဟာနာမကိုကြံပေးတာ။မြင်းခုနကအကြီးသေးငါးခုနဲ့ပြည့်စုံအောင်လုပ်ပြီးလို့ရှိရင်ဘုရားကိုအားရပြုလိုက်။ပြုလိုက်တဲ့အချိန်မှာမြင်းစိတ်ကရောဝမ်းမြောက်ဝမ်းသာတွေဖြစ်လာလိမ့်မယ်။လောဘတွေဒေါသတွေမောဟတွေငြိမ်သွားလိမ့်မယ်။ငြိ င်လာတဲ့ဆိုရင်မငြိမ်တာဖြင်းရှားတယ်။လောဘဖြစ်ရင်လည်းဟိုဟာလိုခြင်းဒါလိုခြင်းထားလိုက်မငြိမ်မှုတို့ကလည်းထုတ်ရှားတာပဲ။မောဟဆိုတာကြတော့ကိုယ်လိုထင်ဒီလိုထင်အမှန်မမြင်တာဒါလည်းသူကလည်းငြိမ်တာမဟုတ်ဘူး။အဲ့တော့မငြိမ်တဲ့သဘာဝတရားတွေဟာဘုရားရဲ့အာယုံအာယုံပြုရာကနေစိတ်ကလေးငြိမ်ကြပါသမာဓိရ။ကဲနောက်တနည်းရှိသေးလားဆိုမြတ်စွာဘုရားဆက်ဟောတယ်။နောက်တနည်းကဘုရားကောင်ကိုအာယုံမပြုဘူးဆိုလို့ရှိရင်ဓမ္မကောင်ကိုအာယုံပြုကြည့်လိုက်။သွားခါတော့ဘုရားဝတ္တံဘုရားဟောတာတဲ့တရားတွေမှန်ကန်နေတန်တေတိကောကိုယ်တိုင်ကြည့်လို့ရတယ်ကိုယ်တိုင်ဉာဏ်နိုင်တယ်အကာလီကောဒီခုချင်းအခုချမ်းသာတယ်အခုစိတ်ထဲရောက်အခုချမ်းသာချိန်ဆိုင်เสียမလို့မကုတ္တရုဆိုရင်အခုမကြရင်ဘုရားချိန်ဆိုင်เสียမလို့ချက်ချင်းအကျိုးရတယ်အေဟိပတိကောတကယ်အစ်မဖြစ်လို့ဘယ်သူ့ကိုပဲဖြစ်ဖြစ်ဖိတ်ခေါ်ပြီးတော့ပြတိုက်တယ်ဩပဏိယကောတခဏလေးပဲဖြစ်ဖြစ်စိတ်ထဲမှာနှလုံးသွင်းလိုက်လို့ရှိရင်ရင်ထဲမှာငြိမ့်သွားတယ်ပစ္စတံဝိရိတဘောဝิญญူကိုကျင့်တာကိုပဲသိလို့ရတယ်ကိုကိုယ်တိုင်ခံစားလို့ရတယ်အဲတရားကုံတော်တွေကကိုကျင့်တတ်တဲ့အရာလေးတစ်ခုကိုနှလုံးသွင်းပြီးတော့ဩတရားရဲ့သဘာဝတွေကအလွန်ကြည်လူစရာကောင်းတာပါလားလို့အာယုပြုနေမယ်ဆိုရင်ခုနကပြောတယ်လောဘဖြစ်ဥမလားမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်အာလုံးငြိမ့်ကြပါငြိမ်သွားတာကိုအကြောင်းပြုပြီးတော့ဝမ်းသာမှုဖြစ်လာတယ်ဝမ်းသာမှုဖြစ်ရင်ပီတိဖြစ်လာမယ်ပီတိလိုက်လာမယ်ပီတိလိုက်လာလို့ရှင်ကိုယ်စိတ်တွေငြိမ်ချမ်းလာမယ်ကိုယ်စိတ်တွေငြိမ်ချမ်းလာတဲ့အခါကျတော့ချမ်းသာလာမယ်အဲ့ဒီအချိန်မှာသာရဇနာကြိုက်တာခဲတာတွေလည်းအကုန်ပြောက်ကျင်းရှင်းနေတဲ့အကုန်ပြောက်ပြီးတော့ဟောစိတ်လေးကငြိမ်ချသွားတယ်တမာရိယသွားတယ်အဲ့ဒီမှာမြတ်စွာဘုရားကဒါပဲရှိတယ်ဝိသမပတ္တယဒဇာယသမပတ္တောဝိဟရတိအေးမငိမ့်ချမ်းတဲ့တ ত্ত্ব ဝါတွေထဲမှာငါငိမ့်ချမ်းအောင်နေနိုင်တယ်ဟုတ်လားအလုံးကပူလောင်နေတဲ့ထဲမှာငါငိမ့်ချမ်းအောင်နေနိုင်တယ်လို့အာဇာပိစ္ဆာယပိစ္ဆာယပရိဒဇာယတ ত্ত্ব ဝါတွေအလုံးဒုက္ခရောက်နေတဲ့ထဲမှာငါချမ်းချမ်းသာသာနေနိုင်တယ်လို့ဒီလိုပြောလို့ရတယ်ဘက်ဆိုင်ရှိုံနဲ့ချမ်းသာတာမဟုတ်ဘူးလေ။တိုက်ကြီးနဲ့ကားကြီးနဲ့လေယုံနဲ့ချမ်းသာတာမဟုတ်ဘူး။စိတ်ပူပန်းနေရရင်ချမ်းသာတာပဲဟုတ်မလဲ။အေးဒါကြောင့်ယေဇဝဗျာကနေနီးကားဘယ်လိုနေရမလဲဆိုရင်လောကမှာအကျိုးရှိရှိနေဖို့ဒီလိုနေနိုင်အောင်ကြိုးစားပါ။ကဲတရားကုံကိုအာယုံမပြုဘူးဆိုရင်အရိယတန်ခါတွေကိုအာယုံပြုလိုက်။သုတ်ပတိပံတော်မင်္ဂန်နဲ့အချင်းချင်းရတယ်။ဥစ္စပတိပံတော်ဖြောင်းဖြောင်းမတ်မတ်ကျဲရတယ်။ညာယပတိပံတော်နိမလမ်းမှကျဲရတယ်။ပါမိစီပတိပံတော်မှန်မှန်ကန်ကန်ကျဲရတယ်။အဲ့ဒီတိုင်မဂ္ဂင်ရှင်ပါအကျင့်တရားကိုကျင့်သည့်အတွက်ကြောင့်အာဟုနေယောလူတိုက်တန်းတိုက်လာတဲ့ပါဟုနေယောနော်လက်ဆောင်တွေထိုက်တန်းလာတဲ့ဒိုက်ခိနေယောဘလူတန်းတွေကိုလက်ခံတိုက်လာတဲ့ရည်စူးလူတွေနဲ့အလူတန်းတွေကိုလက်ခံတိုက်လာတယ်။အနုတ္တရပုံညာခိတံလောကတာလောကကြီးတစ်ခုလုံးရဲ့ကုသိုလ်စိုက်ပျိုးတဲ့မြေွက်ကြီးဖြစ်လာတယ်ဒီလိုဆို။အဲ့ထဲကတန်ခါကုံကိုအာရုံပြုပြီးတော့ချိန်လိုက်မယ်ဆိုလို့ရှင်လေခုနကအာရုံပြုနေတဲ့အခိုက်မှာဆိုရင်လောဘဒေါသမောဟမလာဘူးမလာရင်စိတ်ငြိမ်းချမ်းပြီးတော့ခုနအကျိုးတွေအဆက်ဆက်စိတ်ဒီငြိမ်သွားအောင်ဒီထိအောင်အဆင်လင်ရောက်သွားမှာ။ကဲအဲ့ဒါလို့မဟုတ်ရင်နောက်တစ်ခုပါလို့ဆိုရင်ကိုတိလကိုရှင်နေ့စဉ်မှာလူ့ကြောင့်လေဆိုငါးပါးတိလအဲ့တော့ငါးပါးတိလဆိုတာတိတ်အရေးကြီးတာတော့ငါးပါးတိလကလောက်အရေးကြီးတော့ဆိုလို့ရှင်ငါးပါးတိလကဝရိတ္တတိလလို့ခေါ်တယ်တပားမှာလျှောက်လို့မရငါးပါးတိလနဲ့ပြည့်စုံမှလူ့ဘဝပြည့်စုံအကျိုးတရားအနေနဲ့ပြောတာเนาะအဲ့ဒါလေးကိုနည်းနည်းဆင်ခြင်စဉ်းစားကြည့်လူတယောက်ဟာ ငါးပါးတိလာတွေကဉာဏ်နဲ့တိလာ၄ပါးကိုပြည့်စုံအောင်ချင့်ခဲ့တယ်အတိတ်ဘဝတုန်းကပါဏာတိပါဒမလုံးငယ်ဘူးဆိုလို့ရှိရင်အေးကောင်းတဲ့ဘဝချမ်းသာတဲ့ဘဝလူဘဝရလာပြီမယ်လို့ယောဂများတဲ့အသက်တူပဲဟုတ်ကဲဘယ်သူအသက်တူခြင်းမလို့သူယောဂများခြင်းမလို့နော်အဲ့တော့ငါးပါးတိလာတွေကပါဏာတိပါဒမလုံးငယ်လို့ရှိရင်ဖြစ်ဒီဖြစ်လာတဲ့ဘဝမှာယောဂများမယ်အသက်တူ ถ้าอจุอปอซงอเป็ดอ่ะอปอซงเนยจาระไม่จาระอตาหะเนาะงาบะตีละเยอปอซงอโจเนี่ยอิจิอองคันแกจันเนี่ยตีละ4บาลงเนี่ยอริณาทานะไม่ลงปูยาละได้ปิสิองค์สาเนี่ยยาละยาบาเยขณะๆเป็ดมีหลองได้แค่ปาบาเยไตได้แค่ปาบากุปิสิอ่ะเมยดากูกูคันอ่ะเวปิสิคันอ่ะเวอะမျိုးสงเวเป็ดจันดาฤลงเนี่ยอะแต่แลชื่อเด ကုန်တည်ရဲ့ရှိတယ်သို့တော့ပစ္စည်းခဏခဏပြတ်အောင်အရိဏာဒနာမလုံဘူးဒါလည်းကောင်းလားမကောင်းဘူးเนาะနောက်တစ်ခုကာမိတုမိစ္ဆာဒါနာမလုံဘူးဆိုလို့ရှိရင်လူမုံများတယ်အနည်းဆုံးအပြစ်ကလူမုံများတယ်သူကဘယ်သူမှမတည့်ဘူးမတည့်တာကသူမဟုတ်တာလို့မတည့်တာမဟုတ်ဘူးသူမျက်နာကြည့်တာလည်းဘယ်ဘောင်ပြည့်ရှိလောကမှာ၆တိုက်အမုန်းခံနေရတဲ့ပုဂ္ဂိုလ်တွေရှိတယ်ဒီဘဝအနေနဲ့ပြောရင်၆တိုက်မုန်းတာ ဲ့ဒါဂျာကူရီအလုတ်လုံးတဲ့ပုဂ္ဂိုလ်ဟာပြင်းမာတော့တော့မထွက်ရဲဘူးကြောက်ရအောင်เนาะဈက်ခုံထဲမှာကလို့ရှိရင်ခဲနဲ့တောင်ပေါက်ခံရတာလေဆိုအဲ့တော့လူမုံများတယ်နောက်ပြီးတော့ဘာဖြစ်နိုင်လို့ဆိုရင်ကြားမဟုတ်မားမဟုတ်ဟောတဲ့လို့ဂေးတို့ဘာတို့အမျိုးကြီးဖြစ်တတ်တယ်လက်စပီယန်တို့ဂေးတို့ဖြစ်တတ်တယ်ဒါအပေါ်ဆုံးအပြည့်ကိုပြောတာနော်ဇန္နာရီဘလောက်ကောင်းတော်ဒီဟာမပြည့်စုံဘောလူလောကမှာပြည့်စုံပါဦးမလားမပြည့်စုံဘူးမိဘကလည်းချမ်းသာတယ်ပစ္စည်းဥစ္စာတွေလည်းအသက်လည်းရှည်တယ်ဒါပေမဲ့လူကအဲ့ဒီပုံစံမျိုးဖြစ်နေတယ်ဆိုရင်ဟောလူပြည့်ရကျိုးတဲမနဲ့တော့ကဲနောက်တစ်ခုကပြည့်ညာတွေတော့လုံးပါတယ်ဘုဒ္ဓဝါဒမလုံးဘူးဆိုလို့ရှိရင်သူစကားဘယ်မှမမြုံညာသူစကားဘယ်မှမမြုံညာပဲနေရာမှသူဩတာမရှိဘူးလူလောကရောက်လာတဲ့အခါကဲနောက်တစ်ခုကဇန္နာရီအကုန်လုံးနဲ့သူ့ရာပြေရာမယုံမလုံဘူးဆိုလို့ရှိရင်ရှင်းလာတဲ့ဘဝမှာယူတူတူနှံ့တန်ဖြစ်ကြောင်းတောင်းတောင်းဖြစ်နော်ကြက်မပြေဘူးလို့ပြောကြတဲ့လူတွေဖြေဘူးလားရှိတယ်လူတော့လူဖြစ်လာတယ်အေးပစ္စည်းဥစ္စာချမ်းသာတယ်အသက်လည်းရှိတယ်နော်လူချင်းလူငယ်လည်းပေါ်ပါရဲ့ယူလည်းယူသားပါတယ်ဒါပေမဲ့လို့ကြက်မပြေဘူးဖြစ်လူရပဲမခံရအောင်အဲ့တော့ငါးပါးတိလာတွေကတခုမှလျှော့လို့မရအောင်เนาะအကုန်လုံးဆိုလို့ရှိရင်အသက်ရှင်ရမယ်ကျန်းမာရမယ်ပစ္စည်းဥစ္စာချမ်းသာရမယ်လူချင်းလူပင်ပေါ်ရမယ်ဩဇာရှိရမယ်เนาะပညာရှိရဟောယူယူနန်းနန်းမဟုတ်ဘဲနဲ့ဒီချီတဲ့ပညာရှိဟောငါးပါးတိလာလုံလို့ရှိရင်ဒီအကျိုးတွေကရဒါမှလူဘဝမှာပြည့်စုံတဲ့လူဘဝဖြစ်မှာပေါ့နာဘတိလာဖောက်ပြက်ခဲ့ရင်တခုတော့ချို့ရဲသွားတယ်အေးကိုတိလာလေးကိုကိုဆင်ကျင်ကြည့်လိုက်လို့ရှိရင်အော်ကျိုးတာပေါက်တာကြားတာမရှိပဏာတိပါဒဆိုလို့ရှိရင်တိစီလိုတဲ့စိတ်နဲ့ဘယ်တတ္တဝါကိုမှငါမတတ်ဘူးအရိဏာဒါနဆိုတာသူများပစ္စည်းကိုလည်းပဲငါမတရားသဖြင့်မယိုးသားတဲ့စိတ်နဲ့မတူးစီရမှာမယူကာမိတုမိစ္ဆာစာရဆိုတာနဲ့လည်းလုံးဝရှောင်ကျင်နေဘုဒ္ဓဝါဒဆိုတာလေရေစရာအနေနဲ့တော့ငါမပြောဘူးမှန်မှန်ပဲပြောတယ်နော်သူရမေရဆိုဝေလာဝေကျမ်းမာရေးအတွက်ဆိုပြီးတော့မတော့ဘူးဘုရေစေအဲ့ဒီလိုပြည့်ပြည့်စုံစုံရှိလာတဲ့ကိုတိလာလေးကိုကိုဆင်ရင်ဝန္တာဘုမဖြစ်နိုင်ဘူးလားအေးကိုတိလာကိုတွေးပြီးတော့ဝန္တာလို့ဆိုတယ်မြတ်စွာဘုရားမြတ်စွာဘုရားရှင်ရှင်ဝေးဝေးတွေမခေါ်ပါဘူးလက်တွေ့ကြတာပေါ့ကိုတိလာကိုဆင်ရင်လို့ရှင်လေခုနလိုစိတ်ကလေးတည်ငြိမ်နေထီအောင်အကျိုးရသွားမယ်တဲ့။ဟောနောက်တစ်ခုကဘာဆင်ញင်စဉ်းစားနိုင်နေတော့ဆိုရင်ကိုယ့်ရဲ့စွန့်လွတ်မှုစွန့်ကျဲမှုဒါနဆိုလို့ရှိရင်အခုပြောရတော့ဘုန်းကြီးတွေလူမဘုရားလူမဒီလိုဒါနလို့ခင်ကြတာနော်။အိမ်မှနေတဲ့အချက်မိသားစုကျွေးဖို့မွေးဖို့ခွဲဝေပြီးဆောင်ရွက်နေတဲ့ပုဂ္ဂိုလ်မစ္စရိယမရှိဖို့တိတ်လို့မစ္စရိယရှိလို့ရှိရင်ခွဲကြခွဲကြလောက်တက်တယ် ถ้าเราดูโบราณเราง่าโบเนี่ยสุดที่เราเข้าใจได้เอเดลูมิสเซียไม่ใช่กูยังไม่ใช่ถึงอะไรก็เลยเว้ยที่กูไปเนี่ยไปเชี่ยวชาวเชียร์เราในเนี่ยไปในเนี่ยกันในเนี่ยสิ่งที่พวกกูเรียกเนี่ยเชียร์เราในเนี่ยไปในเนี่ยกันในเนี่ยสิ่งที่พวกกูเรียกเนี่ยเชียร์เราในเนี่ยไปในเนี่ยกันในเนี่ยสิ่งที่พวกกูเรียกเนี่ยเชียร์เราในเนี่ยไปในเนี่ยกันในเนี่ยสิ่งที่พวกกูเรียกเนี่ยเชียร์เราในเนี่ยไปในเนี่ยกันในเนี่ยสิ่งที่พวกกูเรียกเน ချင်းသူစရာတွေ့လို့ရှိရင်ခန္ဓာသမားကြီးစွာအားကြီးဖြစ်လာမယ်နောက်ဆုံးတစ်ခုကတော့ဒေဝတာနုဒ္ဓတိလို့ခေါ်တယ်ဒေဝတာနုဒ္ဓတိဆိုတဲ့နတ်တွေပူဇော်တဲ့ဟာမျိုးမဟုတ်ဘူးနတ်တွေတတိယတာမျိုးမဟုတ်ဘူးဒေဝတာနုဒ္ဓတိရဲ့အတိတ်ကအေးဘုံတကူကြီးတဲ့နတ်တွေနတ်ပြည်မှာရှိဒါယုံကြည်ချက်နဲ့ဘုရားဟောတာကိုယုံကြည်ချက်နဲ့တွေ့ရတယ်ကနော်အဲ့ဒီနတ်တွေဟာတတ္တရေသီလရေသုတရေစာကရေပညာရေဆိုတဲ့ဒီအည်သွေးကောင်းတွေရှိလို့နတ်ပြည်မှာဖြစ်တာအဲ့ဒီအည်သွေးကောင်းတွေငါမှာရှိနေတယ်လို့နတ်တွေကိုနှိုင်းရှင်ပြီးတော့ကိုယ်တဏ္ဍာမှာလည်းရှိတယ်နတ်တွေမှာရှိတဲ့ဒီအည်သွေးကောင်းတွေရှိလို့သူတို့နတ်ပြည်ဖြစ်တယ်လို့ငါမှာလည်းဒီအည်သွေးကောင်းတွေရှိနေတယ်လို့ကိုယ့်ရဲ့အည်သွေးတွေကိုအာရုံပြုတာကိုဒေဝတာနုဒ္ဓတိလို့ခေါ်တယ်နတ်တွေကိုတတိယတာကိုပြောတာမဟုတ်ဘူးဒေဝတာတို့တတိယအထိပ္ပယ်နော်တတ္တသီလသုဒ္ဓဆာကပညာတတ္တသီလသုဒ္ဓဆာကပညာနဲ့ပြည့်စုံလို့ဘုံကူကြီးတဲ့နတ်တွေဖြစ်တယ်အဲ့ဒီတတ္တသီလသုဒ္ဓဆာကငါမှလည်းရှိတယ်လို့စဉ်းစားနိုင်တာအမှတ်ရနေတာတတိထားနေတာဆင်ញင်တွေးတောနေတာဟာဒေဝတာတို့တတိယအဲ့ဒီဒေဝတာနုဒ္ဓတိရယ်ခုနလိုပဲလောဘဒေါသမောဟဖြစ်မှုကိုတားပြီးတော့စိတ်ထဲမှာကြည်နူးပြီးတော့ဝမ်းမြောက်မှုတွေစိတ်ငြိမ်းချမ်းမှုတွေနော်ချမ်းသာမှုတွေသမာဓိရမှုတွေကိုဖြစ်ပေါ်စေတယ်အဲ့ဒီမြတ်စွာဘုရားကဒီနေရာမှာ6မျိုးပေးတာဒီ6ခုတည်းကတစ်ခုခုနဲ့နေဒီလိုနေနိုင်အောင်ဘာတွေလိုတော့ဆိုခုနကတတ်တာဆိုတဲ့ confidence ရှိရမယ်ဝီရိယဆိုတဲ့ကြိုးပမ်းအထောက်အမှုရှိရမယ်တတိကြီးစွာထားရမယ်။တမာတိရှိရမယ်။ပညာဉာဏ်ရှိရမယ်။အဲ့ဒီ၅မျိုးလုံလောက်မှအခုလုပ်တဲ့လုပ်ငန်းဟာအောင်မြင်မယ်လို့ဘုရားမြတ်စွာကဘဝမှာဓမ္မအတိနဲ့အကျိုးရှိအောင်နေရပြီဆိုတာအဲ့ဒီမိနဲ့နေတာကိုဆိုလိုပါတယ်လို့ဘုရားမြတ်စွာမဟာနာမတုံမှာဟောခဲ့ပါတယ်။အေးဒါကြောင့်မလို့တရားသိခင်သူတော်စင်ပရိသတ်တို့ဒီကျရှိလာတဲ့မိမိတို့ဘဝမှာဘယ်ပုံပဲနည်းနေကြမလဲလို့ဆိုရင်တို့ဘဝဟာဓမ္မအတိနဲ့အကျိုးရှိအောင်နေကြမယ်လို့အလုံးမိမိတို့စိတ်ထဲမှာဆုံးဖြတ်ပြီးတော့ဓမ္မအတိဖြင့်အကျိုးရှိအောင်နေနိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတဝါများစွာသေးရန်กว่า
သေးရန
်กว่าခံလာကြပါစေသံ
သာပါစေ
မေတ္တာရေချမ်းမေတ္
တာရေချမ်း
ငုံကဖြန်းင
ု
ံကဖြန်းငင်းချမ်းကြပါစေငင
်းချ
မ်းကြပါစေသရှိကျမ်းပါသရှိကျမ
်း
ပါဥချမ်းသာဥ
ချမ်းသာ
တို့ရာဆန္ဒပြည့်ပါစေသမ္မောတရံပြိဝိတဝါနဝိတာတပိတမှုဟတံအစရမရာတိတိဘာဝနိဗ္ဗာနံယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တောင်းကင်းပြောက်စီတရားစီကိုပြိဝိတဝါဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိတာတပိပူဇာညစ်နောက်ပြိလေတာအစိတ်တောက်ဥသမ ्या တို့သည်သမုဒ္ဒပိဉ္စပဲတွင်ရေမတင်တကဲ့သို့ကင်းစင်လင်းပြောင်းပင်မရောက်အောင်ပဲဖြောင်းအကုန်သည်ဟွန်တူစစ်စစ်မသိဖြစ်ကြပါစေကုန်သတည်းအစရမရံအိုခြင်းလည်းကွာနာခြင်းလည်းကင်းတည်ခြင်းလည်းရှင်းကြသောဒီဒီဘောင်ကိလေသာဟုကုဖတိကင်းကြီးရာအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အိမြူတော်သို့သာရောတရားရှိခြင်းစိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင်၍
မလင်ပုံသေးဆက်ရောက်တော်မူကြပါစေကုန်တည်း